Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ဘီးရန်ပေါင်းကခင်ဝေးကြပါစေ။2024ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေမနက်ခင် VOA စီစဉ်တွေကို American Bureau of Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိရုပ်သံစီစဉ်ဖြစ်တဲ့ထုတ်လွှင့်ပေးနေတဲ့ကျမတို့ရဲ့အခုအစီအစဉ်ကိုတော့ဂျိုရုစလောင်းကနေကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။ကျမခင်ပြထွေးပါရှင်
။ Syria မြို့တော် Damascus မှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်15ဦးထက်မနည်းသေဆုံးခဲ့ပါတယ်။ IAEA အကြီးအကဲ Grossi အီရန်နိုင်ငံသားကြီးဝန်ကြီးနဲ့တီရန်မှာနျူကလ িয়ার အရေးဆွေးနွေးပါတယ်။ PDF တွေထိုးစစ်ဆင်နေတဲ့သခိုင်းတိုင်းပလဲမြို့ကိုစစ်ကောင်စီကလေကြောင်းနဲ့ပါတိုက်ခိုက်ပြီးစစ်အင်အားဖြည့်တင်ထားပါတယ
်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ကို La Show Myre အဝေးပြေးလမ်းကိုစစ်ကောင်စီကပိတ်လိုက်တဲ့သတင်းနောက်ဖဲခုံမြို့မှာတော့အရက်သား100ကျော်ကိုစစ်ကောင်စီကဖမ်းဆီးထားပြီးတော့60ကျော်ကိုတော့ငွေတောင်းပြီးပြန်လွှတ်ပေးလိုက်တဲ့အကြောင်းနဲ့တရုတ်ခီးသွွား9ဦးကိုရွှေကုတ်ကိုကြားဖြတ်သမားတွေလက်ထဲမရောက်ခင်ထိုင်းရဲကကယ်တင်လိုက်တဲ့သတင်းတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းမှာချုပ်လင်းပေးဦးမှာပါ။အခုကတော့ဒီနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ဆီးရီးယားမြို့တော်ဒမတ်စကတ်အနောက်ပိုင်းနဲ့ဆင်ရှိပုံဒေသတွေမှာကျတဲ့ပရင်းတွေကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး15ဦးသေဆုံးတယ်လို့16ဦးလောက်ဒဏ်ရာရတယ်လို့ဆီးရီးယားအစိုးရသတင်းဌာနဆန်နာကပြောပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကနေဒမတ်စကတ်အနောက်မြောက်ပိုင်းကအဆောက်အဦနှုတ်ကိုထိမှန်ခဲ့တယ်လို့မဇားရက်ွက်မှာတော့9ရက်တိုင်အဆောက်အဦအခုထိမှန်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကဒီအဆောက်အဦတွေဟာဆီးရီးယားခြေဆက် Islamic Jihad စစ်သွေးကြွအဖွဲ့ဗဟိုဌာနချုပ်တွေဖြစ်ပြီးအခုအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဒီ GN အဖွဲ့ရဲ့ဌာနချုပ်နဲ့သူတို့ရဲ့တိုက်ခိုက်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်စေခဲ့တယ်လို့ပြောပါတယ်။ Damascus နဲ့ဆင်ချေဖုံမဇမ်းမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုမတိုင်ခင်ကအီရန်ခေါင်းဆောင်ကြီးအလီခါမေနီရဲ့အကြံပေးအလီလာရီဂျာနီနဲ့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ကိုယ်စားလှယ်တွေမဇမ်းကအီရန်တိုင်ယုံမှာတွေ့ဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။ဒီ Islamic Jihad အဖွဲ့ဟာနှစ်နှစ်ကအောက်တိုဘာ9ရက်အစ္စရေးအတိုက်ခိုက်ခံရမှုကိုဂါဇာကဟားမတ်စ်တွေနဲ့အတူလက်တွဲလှုပ်ဆောင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီဂျင်းရအဖွဲ့ကလည်းအစ္စရေးကလိုအပ်တယ်လို့တိုက်ခိုက်မယ်လို့လည်းပြောပါတယ်။ယူကရိန်းရှေ့ပိုင်းကယူအတရာကိုချက်တဲ့ပရင်းနေမှာရုရှားတိုက်တွေတိမ့်ပိုက်ခဲ့ပြီးတော့ကူရာကော့ဖ်မြို့ကလေးနားကိုရောက်နေပြီလို့ရုရှားစစ်တပ်ကသတင်းထုတ်ပြန်ပါတယ်။ယူကရိန်းရဲ့ဒွန်စက်ဒေသကဘူနီဆန်ကာယူအကလေးကိုရုရှားတိုက်တွေတိမ့်ပိုက်ခဲ့တယ်လို့ရုရှားမြို့မှာမဆခင်2022ကဒေသက2000လောက်နေတာဒါအပြင်ယူကရိန်းလေရင်ကွင်းနဲ့ပြည်စစ်ဒဏ်ပေးဆိုင်တွေကိုရုရှားကပြစ်ခတ်ဖျက်ဆီးခဲ့တယ်လို့ယူကရိန်းကပြစ်ခတ်တဲ့ drone တွေက88စင်းကိုပြစ်ချခဲ့တယ်လို့လည်းရုရှားအစိုးရ RIA သတင်းဌာနကပြောပါတယ်ယူကရိန်းစစ်တပ်ကတော့သူတို့ကရုရှားကပြစ်ခတ်တဲ့ drone 59ခုထဲက22ခုကိုပြစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်ဘရူးနေကရုရှားကယူကရိန်းမြို့တော် Kiev နဲ့တခြားဒေသအများအပြားကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီလိုပြစ်ခတ်တဲ့အထက်မှာပက်ဒင်းတက်မစ္စိုင်းဒုံးကျည်တွေနဲ့ drone တွေပါတယ်လို့ပြောပါတယ်။ရုရှားပြစ်ခတ်တဲ့ drone 38လုံးနဲ့မစ္စိုင်းဒုံး4လုံးကိုယူကရိန်းလေတပ်ကနေပြစ်ချဖျက်ဆီးခဲ့တာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားရဲ့အကြမ်းဖက်မှုကိုယူကရိန်းတပ်တွေခုခံနှိမ်ရှမ်းရှိတာပြနေကြောင်းနဲ့ဒါအသိအရေးကြီးကြောင်းပြောပါတယ်။ယူကရိန်းကသူ့မြေကိုရုရှားတိုက်ခိုက်မှုခုခံဖို့အတွက်လေကြောင်းကာကွယ်ရေးစနစ်တွေပိုးပြီးရဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အင်မီရောမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်အနှဲငယ်ပဲလိုတော့တဲ့အချိန်မှာ IAEA ပြည်ပဆိုင်ရာအမှုမြင့်ဆိုင်အေဂျင်စီအကြီးအကဲရာဖဲလ်ဂရော့စီဟာတဟီရမ်အီရန်နိုင်ငံခြားရေးဝန်ကြီးအဘတ်စ်အရာချီနဲ့အီရန်နျူကလ িয়ার အရေးဆွေးနွေးဖို့အတွက်ကျတဲ့ပရင်းနေမှာတွေ့ဆုံခဲ့ပါတယ်။2021သမ္မတတက်တန်းတုန်းကထရန့်ဟာ2015အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တာဖြစ်ပါတယ်။တဟီရန်ကိုဗုဒ္ဓဘူးနယ်မှာရောက်သွားတဲ့ IAEA အကြီးအကဲ Grossi ဟာအီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံရေးရာထိတ်တန့်အကြီးအရာရှိကြီးတွေနဲ့နှိမ့်နှဲမှုတွေလှုပ်ဆောင်မှုရှိတယ်လို့အီရန်အစိုးရ IRNA သတင်းမှာဖော်ပြပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီး Araghchi ဟာ2015အီရန်နျူကလ িয়ার စာချုပ်မှာအီရန်ဘက်ကနေပြီးတော့ဥဆောင်နှိမ့်နှဲခဲ့တဲ့အတွက် သူနဲ့ဆွေးနွေးဖို့အဓိကလိုအပ်နေတယ်လို့ Grossi ကလူမှုမီဒီယာ X မှာရေးပါတယ်။ Arachi ကလည်းအခုတွစ်ဆုံဆွေးနွေးမှုဟာတိတ်ကိုအရေးကြီးတယ်လို့ဖြောင်းပြန်မှုလည်းရှိကြောင်းနဲ့ Iran ဘက်ကဒီ Nuclear NPT သဘောတူညီချက်အတိုင်းလိုက်နာမယ်လို့ပြောပါတယ်။ဒါပြင် Iran ဟာသူ့ရဲ့ငြင်းချမ်းစွာအသုံးပြုမဲ့ Nuclear အစီအစဉ်နဲ့ပတ်သက်ပြီးညှိနှိုင်းရေးစပွဲဝင်းကလည်းဘယ်တော့မှထပ်သွားတာမရှိကြောင်းနဲ့အခုတွစ်ဆုံမှုကလည်း Iran ကချစ်ကြည်စွာနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့နှစ်ဖက်သဘောတူခဲ့တယ်လို့လူမှုမီဒီယာမှာရေးပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင် VOA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ VOA American တိုင်းတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စကိုင်းတိုင်းပလဲမြို့ကို November 10ရက်မနက်ပိုင်းကစပြီးကာဝေးတပ်ဖွဲ့တွေတိုက်ခိုက်နေတာဖြစ်ပြီး၄ရက်မြောက်နေ့ဖြစ်တဲ့ကျေတရင်းနေမှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်သလိုအနောက်မြောက်တိုင်းစစ်ဌာနချုပ်ကစစ်တပ်အင်အားထပ်ပြီးတော့ဖြစ်တင်းနေတာဖြစ်ပြီးအခုချိန်မှာတော့မြို့ကိုစစ်တပ်ကထိန်းချုပ်ထားပါတယ်။ပလဲတဝိုက်ကအချင်းင်းနဲ့ပတ်သက်ပြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုခုလိုပြောပါတယ်
။ဒီနေ့ဒါလေယံမြောက်ချင်းနယ်မှာတော့မနေ့လင်းကလေးကကျွန်တော်တို့ပြည်သူ့တော်လိုင်းရဲဘော်တွေနဲ့စက္ကစနဲ့ခရတတိုင်ပွဲကတော့ပြည်ပြည်နယ်နယ်ဆက်လက်တိုက်ပွဲဝင်နေတာပါပဲ။ဒါလေချောင်းဖြစ်တဲ့ချက်ပိုက်တာတို့35တို့ကတော့အချင်းရေပြတ်လို့မရအောင်ပြစ်တယ်လာရောက်ပြီးတော့ပေါ့နော်
။ပလဲမြို့ရဲမှာတချို့နေရာတွေမှာမီးလောင်ကျွမ်းနေဆဲဖြစ်တယ်လို့မြို့နယ်နှစ်ဖာလုံးလောက်ပဲဝေးတဲ့အလဲပုံကြီးရွာမှာတော့စစ်တပ်ကမီးရှို့ခဲ့တယ်လို့လည်းပြောပါတယ်။တိုက်ပွဲဖြစ်ပွားရာတဝိုက်ကကြီးရွာအနည်းဆုံး9ရွာကဒေသခံ2000နီးပါးလောက်ဆစ်ပြီးရှောင်နေကြရတာဖြစ်ပြီးသူတို့ဟာအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးခဲ့ကြရတယ်လို့လည်းပြည်သူ့အုပ်ချုပ်ရေးတာဝန်ရှိသူကပြောပါတယ်။ဆောင်းရာသီဖြစ်နေတဲ့အတွက်စစ်ရှောင်းတွေအတွက်အနှွေးတွေတွေစောင့်တွေနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့၄ရက်တာကာလအတွင်းအရသာ၄ဦးတည်းမှနေတည်ဆုံးရတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်ကထုတ်ပြန်တဲ့ရေချောင်းဥပဒေတွေကရေပိုင်နဲ့ဟာတောင်တရုတ်ပင်လယ်ပြင်ထဲမှာမလေးရှားပိုင်နဲ့ထပ်နေတဲ့အတွက်ကန့်ကွက်ကြောင်းစာပေးပို့ခဲ့တယ်လို့မလေးရှားဒုတိယနိုင်ငံခြားရေးဝန်ကြီးကကျေးဇူးပေးနေမှာပြောပါတယ်။ဖိလစ်ပိုင်ရဲ့ရေပန်နဲ့ဇုံဆိုင်ရာဥပဒေနဲ့ကျွန်းစုဒေသရင်းပင်လယ်ရေချောင်းလမ်းဥပဒေတွေအတွက်ထရီယုတ်ကလည်းကောက်ခွက်ကြောင်းပြောကြခဲ့တဲ့နောက်မလေးရှားကလည်းအခုလိုပြောကြလိုက်တာဖြစ်ပါလေ။ဖိလစ်ပိုင်ကတော့ဒါဟာသူ့ရဲ့ရေပိုင်နဲ့တီးတန့်ခိုင်မြဲဖို့နဲ့ခိုင်မာမှုရှိစေဖို့အတွက်ရည်ရွယ်ပြီးဥပဒေထုတ်ပြန်တာဖြစ်ကြောင်းပြောပါတယ်။မလေးရှားဒုတိယနိုင်ငံခြားရေးဝန်ကြီးမဟာမက်အလာမင်ကတော့ဖိလစ်ပိုင်ရဲ့ဥပဒေပါအချက်တွေကိုသူ့အစိုးရအဖွဲ့ကပြန်လည်တုံ့တက်ရမှာဘူနီယိုကျွန်းမှာရှိတဲ့မလေးရှားနိုင်ငံရဲ့ဆာဗာပြည်နယ်ပိုင်နဲ့ပါပါနေတာတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့်ဒီဆာဝါဒေတာရဲ့အချုပ်ချာပိုင်ဆိုင်မှုနဲ့မလေးရှားရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုကာကွယ်တဲ့အနေနဲ့အခုလိုစာပေးပို့ခဲ့တာဖြစ်ကြောင်းလူဝင်ကြီးကမလေးရှားတော်တော်မှပြောကြားခဲ့တာပါအခုလိုကန့်ကွက်မှုနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနကတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး Facebook ဟာသူ့ရဲ့ online ဈေးကွက်အကျိုးအမြတ်ရစေမဲ့အလွဲသုံးစားမှုတွေလုပ်ခဲ့တယ်လို့ဆိုပြီးပင်မကုမ္ပဏီဖြစ်တဲ့ Meta ကိုဒေါ်လာတန်း140ကျော်ကျပ်စပင်းတွေကဒဏ်ခတ်လိုက်တယ်လို့ဥရောပကော်မရှင်ကသတင်းထုတ်ပြန်ပါတယ် Facebook online ဈေးကွက်ကြော်ညာဝန်ဆောင်မှုကိုကိုရေးကိုရာ Facebook လူမှုကွန်ရက်ဆမျက်နှာနဲ့ချိတ်တွဲထားတာဟာ EU ရဲ့ယုံကြည်မှုဖောက်ပြမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ရာရောက်ပြီးတခြားသော online အကြောင်းဝန်ဆောင်မှုတွေအတွက်လည်းမမျှမတဖြစ်စေတဲ့အတွက်အခုလိုဒဏ်ခတ်တာလို့ဥရောပကော်မရှင်ကထုတ်ပြန်ပါတယ်Meta ကုမ္ပဏီကတော့ဥရောပကော်မရှင်ရဲ့ဒီဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ပြောပါတယ်။တချိန်ထဲမှာပဲဆုံးဖြတ်ချက်ကိုလိုက်လာပြီးလိုအပ်တဲ့ကင်တွယ်ဖြည့်ရှင်းမှုတွေကိုလှလင်းမြန်မြန်နဲ့ထိထိရောက်ရောက်ကင်တွယ်သွားမယ်လို့လည်းပြောပါတယ်။ American နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Meta ဟာ online ကြော်ညာဝန်ဆောင်မှုဆန်းမျက်နှာ Facebook Marketplace နဲ့ပုံကိုရေး Social ဆန်းမျက်နှာတို့ကိုတပေါင်းနဲ့ထားပြီး online ဈေးကွက်မှာမတရားသဖြင့်အမျက်ထုတ်နေတယ်လို့ဥရောပကော်မရှင်ကဆွဆွဲခဲ့တာဖြစ်ပြီးနှစ်နှစ်ကြာမှာအခုလိုဒေါ်လာတန်းရာနဲ့ချီပြီးတော့ဒဏ်ခတ်လိုက်တာလည်းဖြစ်ပါတယ
်
နိုဝင်ဘာလ15ရက်တောက်ကြနေမနေ့ခင်ထိတ်တန့်ရောက်တဲ့တွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ခဏတွေကိုဆက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဆုံးကဒီလာရှိုမိုင်းရဲဝေပြေလန်းကိုစစ်ကောင်စီကပိတ်လိုက်တဲ့သတင်းကိုတင်ပြပေးပါမယ်ရှင်။ MNDAA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှိုမျိုးနဲ့စစ်ကောင်စီထိန်းချုပ်ထားတဲ့မိုင်းရဲမျိုးကိုဆက်သွယ်ထားတဲ့ကားလမ်းကိုဒီရက်ပိုင်းမှာပဲစစ်ကောင်စီကထပ်ပြီးတော့ပိတ်လိုက်ပါတယ်။ဒီလိုပိတ်လိုက်တာကြောင့်လာရှိုဒေသခံတွေကုန်ပစ္စည်းနဲ့လောင်စာဆီပြက်လက်ပြီးအခက်အခဲတွေပိုးပြီးဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒီကြောင့်ကိုတော့ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုရန်နိုင်ပြောပြပါမယ်ရှင်
။ဆွေးတင်းမနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုအဓိကကုန်စည်တင်ပို့နေတဲ့လမ်းကြောင်းတွေကိုဒီလ12ရက်နေ့ကစတင်ပြီးတော့စစ်ကောင်စီဘက်ကပိတ်လိုက်သလိုလာရှိုမိုင်းရဲ့လမ်းကိုလည်းဒီလ13ရက်နေ့မှာထပ်မံပိတ်လိုက်တာပါ။လာရှိုမိုင်းရဲ့လမ်းဟာ MMDA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှိုးနဲ့စစ်ကောင်စီထိန်းချုပ်ရာမိုင်းရဲမျိုးကိုဆက်သွယ်ထားတဲ့ကားလမ်းဖြစ်ပါတယ်။အဓိကကတော့လာရှိုးနဲ့နံပေါင်ဘက်ကဖြီးသူတွေကိုမိုင်းရဲမျိုးဂိတ်ကနေအဝင်လက်မခံတော့တာဖြစ်ကြောင်းနံပေါင်ဒေသခံမျိုးသမီးတူက VOA ကိုပြောပါတယ်
။ဒီရက်တွင်မှဒီလာရှိုးနံပေါင်ဘက်ကလူတွေမိုင်းရဲကိုတပ်ပြီးမှဈေးဝယ်ထွက်တဲ့အခါမှာမိုင်းရဲဂိတ်ကအကုန်ပိတ်ထားလိုက်တာမျိုးသေးကိုလုံးဝအဝင်မခံတော့ပါဘူး။
နံပါတ်ဟာလာရှိုးနဲ့22မိုင်ခွာဝေးပြီးတော့ MMDA ကထိန်းချုပ်ထားတာဖြစ်ပါတယ်။မိုင်းရဲဒေသခံတွေကိုဆက်သွယ်မေးမြန်းရမှာတော့ဒီလ13ရက်နေ့ညနေပိုင်းကစပြီးတော့ဟိုရရွာကနေပိတ်လိုက်တာဖြစ်ကြောင်းပြောပါတယ်။လောလောဆယ်မှာတော့ဟိုရရွာမှာစစ်ကောင်စီတပ်နဲ့ MMDA အကြမ်းမှာစစ်ရေးတင်းမာနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။လာရှိုးမျိုးကန်တူကတော့မိုင်းရဲလမ်းပိတ်လိုက်တာကြောင့်လာရှိုးမျိုးကန်ဒီကုန်ပစ္စည်းနဲ့လောင်စာဆီအခက်အခဲရှိလာနိုင်ကြောင်းပြောပါတယ်။
ဒါပေမဲ့ပြည်ပြည်ဆိုမှာကုန်ပစ္စည်းတွေမဝင်တော့ဘူးလေ။လူကတော့အဲ့လောက်ကြီးမဟုတ်ဘူးလို့ပြောတယ်။အဓိကကုန်ပစ္စည်းမလာတိုင်းဟောအခုကသူကအဲ့လိုပိတ်မယ်ဆိုကုန်ပစ္စည်းတွေဘာတွေတက်စီတွေကပိတ်မယ်ဆိုတော့မလွယ်ဘူးပေါ့။ဒေးကြီးကပေါ့။သူအချမ်းကြီးကတပိတ်တာကောင်။အလူကလည်း5,000အဲ့လိုဖြစ်နေပါလား
။တိတုံညာနှစ်ခုစစ်စင်ရေးစတင်ခဲ့တဲ့နောက် MMDA နဲ့ TNL တက်တွေကရှမ်းမြောက်ဒေသကမျိုးအလုံးနီးပါးကိုတည်ယူထားတာပါ။ရှမ်းမြောက်နဲ့မြေပြန့်ဒေသကိုအဓိကဆက်သွယ်ထားတဲ့လာရှိုးမန်လေးလမ်းမကြီးဟာလဲလန်ဒါတွေချိုးပြတာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရှမ်းမြောက်ကနေရှမ်းတောင်ဘက်ဆက်သွယ်တဲ့လမ်းကိုအဓိကအသုံးပြုလာကြရတာဖြစ်ပါတယ်။ဒီလ12ရက်နဲ့13ရက်နေ့တွေကတော့ရှမ်းမြောက်ကိုအဓိကဆက်သွယ်ထားတဲ့ရက်ဆောက်ကြောက်ကူလမ်းနဲ့ရိုင်းလင်းလဲကြားလမ်းကိုလည်းစစ်ကောင်စီဘက်ကပိတ်လိုက်ပါတယ်။ရှမ်းမြောက်ဒေသခံတို့ကတော့ဒီလိုပိတ်ဆို့ရမှာပြည်သူလူထုကိုထယ်သွင်းစဉ်းစားတဲ့ကြောင့်အခုလိုပြောပါတယ်။
ဆောင်ရောက်မှာ MND တို့ PNMA တို့ဟိုတတ်သားတွေပဲနေတာမှမဟုတ်တာကျွန်တော်တို့လူမျိုးဒီအရက်သားတွေရှိနေသေးတယ်ဆိုတာဒါဖက်ဖက်စဉ်းစားရမှာလေ
ပြီးခဲ့တဲ့လပိုင်းတွေမှာတရုတ်နိုင်ငံက TNLA နဲ့ MMDA ကိုတိုက်ပွဲတွေရပ်ဆိုင်းဖို့နဲ့လာရှိုးကဆုတ်ခွာဖို့ဖိအားပေးတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်ပိုင်းမှာနေဆက်ဂိတ်တွေကိုပိတ်ခဲ့သလိုအခုခါရှမ်းမြောက်ဒေသကိုစစ်ကောင်စီဘက်ကခုံစီတင်ပို့တာတွေစတင်ပိတ်ပင်လာတာဖြစ်ပါတယ်ခင်ဗျာ
ဒါတော့လာရှိုးမိုင်းရဲဝေပြေလန်းစစ်ကောင်စီကပိတ်လိုက်လို့ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာပါရှင်။ဖဲခုံမှာတော့စစ်ကောင်စီဖမ်းဆီးထားတဲ့သူတွေကတချို့ကိုပြန်လွတ်ပေးလိုက်တဲ့အကြောင်းကိုတင်ပြပေးပါဦးမယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ထဲမှာကောက်ရိပ်ပြီးတော့ပြန်လာကြတဲ့အရက်သားအယောက်200ကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ကပဲဖမ်းဆီးသွားခဲ့ပြီးတော့ဒီထဲကအယောက်60ကျော်ကိုတော့ငွေ3000နဲ့ပြန်လွတ်ပေးလိုက်တယ်လို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။လူတရာကျော်ကတော့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တာကြောင့်မို့လို့အဲ့ဒီသူတွေအတွက်စိုးရိမ်နေဆိုပြီးတော့လဲ KNDF ကပြောပါတယ်ဖဲခုံမှာအရက်သားတွေရာနဲ့ချီဖမ်းဆီးခံထားတဲ့အခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံအလိမ္မာကတင်ပြပါမယ်ရှင်
ဒီလေလုံးစစ်စေးရတနည်းပြည်တဲ့နေဖြစ်တဲ့ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ပူချဲကြီးရွာကနေကောက်ရိပ်ပြီးပြန်လာတဲ့အရက်သားအယောက်200ကိုစစ်ကောင်စီတပ်ကဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းဂရီနီအမျိုးသားများတပ်ကာကွယ်ရေးတပ် KNDF ကနိုဝင်ဘာလ13ရက်နေ့မနေ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဖွဲ့ကပင်လောင်းမြို့နယ်ကနေဖဲခုံမြို့နယ်ဘက်ကိုစစ်ကြောင်းထိုးစီးရေလှုပ်ရှားနေချိန်အရဲသားပြည်သူတွေကိုဖမ်းဆီးပြီးပင်လောင်းမြို့အားကစားရုံအတွင်းမှာစစ်ကောင်စီတပ်ကထိန်းသိမ်းလိုက်တာလို့ဂရီနီအမျိုးသားများတပ်ကာကွယ်ရေးတပ် KNDF ကပြောပါတယ်အခုဖန်စီထိမ့်သိမ့်ခံရတဲ့အရက်သားတွေတဲကကြက်ငွေ3000ပေးပြီးပြန်ရွေးလို့လူ3ပုံ2ပုံလောက်ကပြန်လွတ်လာတဲ့အကြောင်းနောက်ဆုံးရအခြေအနေကို KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲစိုးက VOA ကိုအခုလိုပြောပြပါဗျာ
ကျွန်တော်တို့နောက်ဆုံးရတဲ့တဲ့တွေကတော့ဗောနော်ဒီစစ်ကောင်စီကငွေ3000ပေးပြီးတော့မှဟိုပြန်လာရွေးခိုင်းတယ်ဗောနော်ဆိုတော့ငွေ3000ပေးပြီးတော့မှလွတ်လာတဲ့လူတွေရှိတယ်ဗောနော်လောဆယ်ဒီ200ကျော်တဲ့မှာ3ပုံ2ပုံလောက်ကတော့ပတ်စံ3000ပေးပြီးတော့ပြန်လွတ်လာတယ်လို့လောဆယ်တော့သိထားရပါတယ်ဗောနော
်စစ်ကောင်စီကပင်လောင်းဝါသူတို့ထင်းထင်းထားတယ်ပင်လောင်းဝါစီမျိုးတာချင်းရှိတဲ့လူတွေကတော့ဒါပတ်စံပေးပြီးတော့ပြန်ပြီးတော့ရွေးပြီးတော့မှခေါ်ဆိုလို့ရတဲ့အခြေအနေမျိုးဖြစ်တယ်ဗောနော်ပတ်စံမရှိတဲ့လူတွေစီမျိုးမရှိတဲ့လူတွေကတော့ခေါ်ထုတ်လို့မရဘူးဆိုတဲ့အခြေအနေမျိုးကိုကျွန်တော်ကြားပြီးရတာဖြစ်ပါတယ်
။ဖေခုံမြို့နယ်အတွင်းစစ်ကြောင်းထိုးလှုပ်ရှားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာပင်လောင်းမြို့နယ်နဲ့ဖေခုံမြို့နယ်ဆက်မှာရှိတဲ့နတ်ဘာမူကျေးရွာ၊ပင်စုံကျေးရွာ၊လွင်ကြိုင်းကျေးရွာ၊ကုန်းပေါ်ကျေးရွာ၊ဗန်းမောင်ကျေးရွာတွေနဲ့ဖေခုံမြို့ပေါ်ရပ်ကွက်မှာရှိတဲ့နေအိမ်တွေကိုဖောက်ထွင်းလူရတာ၊မီးရှို့ဖျက်ဆီးတာတွေလှုပ်ဆောင်နေတာလို့ KNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကြောင်းထိုးနေတဲ့လမ်းတစ်လျှောက်မှာလည်းစစ်ကောင်စီတပ်က၄ကြောင်းတိုက်ခတ်မှုအခြေရင်တရာထပ်မနဲ့လုံဆောင်ခဲ့တဲ့အပြင်စည်ရေးပြမတ်နဲ့မဆိုင်တဲ့လူနေကြီးရွာနဲ့စစ်ရှောင်းစခန်းတွေကိုလည်း၄ကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အကြောင်းအခုနိုဝင်ဘာလဇန်ပိုင်းအထိဖဲခုံမြို့နယ်မှာတော့၄ကြောင်းနဲ့ drone ဘုံးကျဲတိုက်ခတ်မှုကြောင့်အသက်၈နှစ်အရွယ်ကလေးတအုပ်အပါအဝင်အရက်သားပြည်သူ၆ဦးသေဆုံးပြီးတော့၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNDF ကဆိုပါတယ်စီရင်ပတိပခါတွေတဘာဝဘေးရည်တွေစတဲ့အခက်ခဲအကျက်တဲတွေကြားကဝမ်းစာအတွက်ရုန်းကန်နေကြတဲ့အရက်သားတွေကိုအခုလိုဖမ်းဆီးတာဟာလောက်ကိုင်းစားတောက်ရေးအတွက်ချိတ်ချောက်ရရောက်တယ်လို့စစ်ဘူထန်းစစ်သားစုဆောင်တာစတဲ့အသက်အန္တရာယ်ထိပါနိုင်တဲ့အခြေအနေတွေကလည်းအထူးစိုးရိမ်စရာဖြစ်နေတယ်လို့ကရီဒီလူခွေရေးတည်ထောင်သူကိုပညာကအခုလိုပြောပါတယ်
စစ်ကောင်စီကအခုနောက်ပိုင်းလုံနေတဲ့လောက်ရတွေကလူထုကိုတမလူထုမျိုးပဲနဲ့ဖမ်းဆီးနေဆက်တာတွေအတင်းအမငွေကြေးတောင်းဆိုပြီးတော့မှလောက်တာတွေနောက်ပြီးတော့မှစစ်မှုမထမ်းနေရဟိုအတင်းအမစူးဆောင်းတာလို့ပေါ့နော်အတင်းအမစတာပဲခဏချင်းခဏချင်းအဲ့ဒီဟာကပိုအမြင်ရှိပါတယ်ဒါကအတန်အတင်းကိုဒါလိုက်ကိုရောက်ရှိရှိတဲ့အတင်းမစစ်တမ်းဖြစ်ဖြစ်တော့တဲ့ဟာလည်းမာလည်းမြန်မာနိုင်ငံကအဲ့လိုရစတဲ့ဟိုမျိုးချက်ဆိုပြီးတော့မှဝင်နေတဲ့နိုင်ငံတကာနိုင်ငံအနေနဲ့အခုလိုမျိုးအတင်းအမဟိုအလောအစစ်တမ်းချင်းကိုအူရီကိုသူတို့ကလည်းချုပ်ပေါ်ရရတယ်လို့လူထုတွေရတဲ့ဦးအစည်းစိမ်းဟိုတရားမတရားအဖြစ်ပေါ့နော်ဖန်ဆင်းချင်းကိုလည်းကျွန်တော်စိုးရိမ်မှုပါနဲ့ပြည်ပြည်နဲ့ထားနဲ့ဟိုရှုတ်ချတယ်လို့ပြောလို့ပါတယ်ခင်ဗျ
ပင်လောင်းမြို့နယ်နဲ့ဒိန်းကျေးရွာကိုပြီးခဲ့တဲ့2023ခုနှစ်မတ်လဇန်ပိုင်းကစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်နန်းနေဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ဖုန်ကြီးအပါအဝင်ရွာသား20ကျော်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ရှိခဲ့မှုပါတယ်အခုဖမ်းဆီးခံထားရတဲ့အရသားတွေဟာဘသူတွေပါဝင်တယ်လဲဆိုတာစုံစမ်းနေစေဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းပေါ်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိပါဘူး။စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမတွေ့ရသေးပါဘူးရှင်
။ဖဲခုံမှာအရသားတွေရာနဲ့ချီဖမ်းဆီးခံရတဲ့အခြေအနေသတင်းပေးပို့ချက်အလိမ္မာပြပြခဲ့တာပါ။ရွှေကုတ်ကိုကြားဖြန်သမားတွေလက်ထဲရောင်းစားခံရမယ့်အရေးကနေတရုတ်ခီးသွား၅ဦးကိုထိုင်းကကယ်တင်လိုက်တဲ့သတင်းကိုလည်းဆက်ပါအောင်မယ်။ထိုင်းနိုင်ငံပတ်တရားကမ်းခြေကိုသွားမယ်။တရုတ်ကဘာလဲခီးသွား၅ဦးကိုကာသမားကလိန်လေပြီးတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုခေါ်လာတဲ့အချိန်ဟွေဟင်ဖုန်စစ်စေးရေးဂိတ်မှာထိုင်းရဲ့တပ်ဖွဲ့ကကယ်တင်လိုက်ပါတယ်။တရားဝင်ဗီဇာနဲ့နိုင်ငံကူးလက်မှတ် passport ကိုင်ဆောင်ထားကြတဲ့ဒီခီးသွားတွေကိုမြန်မာနိုင်ငံဘက်ချန်ကရင်ပြည်နယ်ရွှေကုတ်ကိုမြို့တစ်ကကြားဖြန့် online ငွေလိမ်လည်ဂိုင်းတွေထံမှရောင်းချဖို့အတွက်ခေါ်လာတဲ့အချိန်မှာကယ်တင်လိုက်နိုင်တာလို့လဲထက်ခိုင်လာဝကကြီးခဲကပြောပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် view တင်းတောင်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုမြို့တစ်ကကြားဖြန့် online လိမ်လည်ဂိုင်းတွေထံကိုရောင်းစားခံရမယ်တရုတ်ကဘာလဲခီးသွား၅ဦးကိုဝှေ့ဟင်ဖွန်စစ်စေးရေးဂိတ်မှာပဲထိုင်းရဲတွေကစစ်စေးရင်တွေ့ရှိခဲ့တာပါတရုတ်ကဘာလဲခီးသွား၅ဦးကတော့တရားဝင်နိုင်ငံကူပတ်စပို့များဗီဇာများရှိနေပြီးထိုင်းနိုင်ငံပတ်တရားကမ်းခြေကိုသွားဖို့စီစဉ်ထားခဲ့ပေမဲ့ကားသမားကခေါ်လာပြီးထိုင်းမြန်မာနယ်စပ်မဲဆောက်နယ်စပ်ကိုရောက်ရှိလာပြီးလူကုန်ကူးခံရကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်တပ်ခရိုင်လက်ဝကအကြီးအကဲဒုရဲချုပ်ပရာချုတ်ဝုံဆွတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ဒီနေ့လားครับဒီနေ့လားครับ
ဒီနယ်စပ်ဟာလူကုန်ကူးမှုတွေအများဆုံးဖြစ်နေတာဖြစ်ပါတယ်တရုတ်နိုင်ငံသားကဘာလက်ခီးသွား၅ဦးကိုကာမောင်သမားကမြန်မာနိုင်ငံမြဝတီမြို့ကိုပို့ဆောင်ဖို့အတွက်ခေါ်လာခဲ့တာပါဒါကိုထိုင်းအရာရှိတွေကတွေ့ရှိပြီးကယ်တင်ကူညီပေးခဲ့တာပါဆိုပြီးပြောသွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်တက္ကရိုင်ထဲမှာလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုဆက်လက်တိုးမြှင့်လှုပ်ဆောင်ဖို့အတွက် သက်ဆိုင်ရာဌာနအသီးသီးကိုညွှန်ကြားချက်ထုတ်ပြန်ထားပြီဖြစ်တယ်လို့လည်းပြောပါရယ်မဲဆောက်လူဝင်မှုကြီးကြပ်ရေးဘီရိုကထုတ်ပြန်ချက်အရနှစ်ထောင်နှစ်ဆယ်လေးခုနှစ်တနည်းအတွင်းမှာလူကုန်ကူးမှာပါဝင်ပတ်သက်နေသူလူနှစ်ထောင်နီးပါးကိုဖော်ထုတ်နိုင်ခဲ့တယ်လို့လူကုန်ကူးခံရသူတွေကတော့တရာကျော်ရှိတယ်လို့ဆိုပါရယ်လူကုန်ကူးခံရသူတွေဟာယူဂန်နာ၊တရီလင်္ကာ၊အင်ဒိုနီးရှားလူမျိုးတွ
၅ဦးကိုထိုင်းရဲတပ်ဖွဲ့ကကယ်တင်လိုက်တဲ့အကြောင်းမအေးမှသတင်းပေးပို့ခဲ့တာပါ။အခုဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရတက်လာတဲ့အခါနိုင်ငံခြားရေးဝန်ကြီးဖြစ်လာမဲ့သူနဲ့ပတ်သက်လို့မြန်မာအမေရိကန်တွေရဲ့အမြင်ကိုကြည့်ရအောင်ပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အစိုးရကက်ဘိနက်ဝန်ကြီးအဖွဲ့မှာအရေးကြီးဆုံးနေရာတစ်ခုဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးနေရာကိုအထက်လွှတ်တော်အမတ်အဖြစ်ဒီနိုင်ငံခြားရေးရာနဲ့ထောက်လှမ်းရေးလွှတ်တော်ကော်မတီတွေမှာတာဝန်ယူခဲ့ပူတဲ့အတွေ့အကြုံရှိသူမာကိုရိုဘီယိုကိုခန့်အပ်ဖို့အတွက်ရွေးချယ်ထားပါတယ်။တရုတ်နိုင်ငံအပေါ်သဘောထားတင်မှာသူအဖြစ်နဲ့ထင်ရှားတဲ့မာကိုရိုဘီယိုဟာမြမအရေးကိုလည်းတည်တဲ့သူဖြစ်လို့မြမအရေးလှုံ့ဆော်နေကြတဲ့အမေရိကန်မြန်မာအတိုင်ဝန်ကတော့ဒီခန့်အပ်မှုကိုကြိုဆိုကြပါတယ်။ဒါမဲ့လည်းဒီ Trump အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုတော့မေးခွန်းထုတ်နေကြတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုငင်းချင်ကြီးကစူးစီးတင်ပြထားပါရရှင်
။ Marco Rubio ဟာ American ရဲ့ရန်ဘက်နိုင်ငံတွေကိုအလျှော်မပေးစတဲ့အကြောက်တရားကိမဲ့ဆက်ဆံလေးရှိတဲ့သူဆိုပြီး American ရွေးကောက်ခံသမ္မတ Donald Trump ကညွှန်ဆိုခဲ့တာပါ။သူဟာ American ရဲ့ပထဝီနိုင်ငံရေးရပြိုင်ဘက်နိုင်ငံတွေကိုသဘောထားခိုင်မာပြင်းထန်တဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ချင်းကပ်ဖို့အရင်ကလှုံ့ဆော်လေးရှိပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ Trump ရဲ့ American သားပထမဦးစားပေးဆိုတဲ့မူဝါဒပဲပြောင်းလဲလာသူဖြစ်လေလာသူတွေကရှုံ့မြင်ထားကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆက်နာသိမ်းစာကလေးကပါတီနှစ်လုံးကလွှတ်တော်အမတ်တွေနဲ့တူမြမအရေးစား၄ဆောင်ထုတ်ပြန်တာမှသူပါခဲ့ဘူးသလို2020ခုနှစ်ကလေးကလည်းမြမရွေးကောက်ပွဲမှန်မှန်ကန်ကန်ထောက်ပံ့ပေးဖို့အရေးလဲစာထုတ်ပြန်တာမှပါဘူးသူဖြစ်လို့ Marco Rubio အမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်လာတာကကြိုဆိုသင့်တယ်လို့American လွှတ်တော်နဲ့အစိုးရအဖွဲ့မှာမြမအရေးလှုံ့ဆော်နေတဲ့ James Rue က VOA ကိုပြောပါတယ
် Trump ကဟိုဝန်ကြီးအဖွဲ့ပေါ့နော် Cabinet ထဲမှာဗမာပြည်အကြောင်းအတိဆုံးတော့သူဖြစ်မယ်ထင်တယ်နော်အဲ့တော့ဗမာပြည်အကြောင်းရင်းနှီးတဲ့လူတယောက်ပါတယ်ဆိုတော့သူ့ကိုဟိုသူတွေသဘောကျအောင်မဟုတ်ပေါ့ကနော်သူ့ဟိုဟိုစာရီယာပေါ့ကနော်အဲ့လိုပဲအများနဲ့ပေါင်းပြီးတော့ဗမာပြည်မှာဒီမိုကရေစီပြန်ရအောင်ဘယ်လိုလုပ်သင့်လဲဆိုတဲ့ဥစ္စာအကြံပေးတဲ့ဥစ္စာတွေပါပါတယ်လေအထောက်ပံ့ပေးတဲ့ဥစ္စာကိုပို့ထီရအောင်လုပ်ဖို့လို့ပါလို့လေအဲ့အရာတွေတော့အကုန်လုံးတော့သဘောကျပါတယ်အဲ့တော့ပြီးတော့မှဒီရိုဟင်ဂျာအရေးကိုသူဂျန်နိုဆိုက်အဖြစ်နဲ့သတ်မှတ်ဖို့လဲသူအထောက်ခံစာတစ်ခုရေးမှုတယ
် ABSDF ចောင်းသားတက်မတော်အဖွဲ့ဝင်လည်းဖြစ်လက်ရှိမြန်မာရေးဆောင်ရွက်နေသူလည်းဖြစ်တဲ့ဦးကူကိုလေးကလည်းဒီခတ်မှုပေါ်ကြိုဆိုတဲ့အမြင်ရှိပါတယ
်ကျွန်တော်ကတော့အကောင်းမင်းမြင်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့ तू ကဒီစနေတာဟိုဗမာပြည်เจ้าုံတည်တည်ချာချာ2011ခုနှစ်ထဲက तू ဒီကိစ္စတွေကိုထဲထဲဝင်ဝင် तू ကပြောခဲ့တယ်စာရီရေးပြီးတော့ဒီအိုဘားမားအက်ဒမင်စထရေးရှင်းကို pressure တွေပေးခဲ့တယ်အဲ့ဒီပြင်ဒီအခု2021ခုနှစ်အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာလည်းအာနာသိမ့်မှုကိုပြင်းပြင်းထန်ထန်ရှုံချတယ်
။တစ်ဖက်မှာလည်းရူဘီယိုဟာတချိန်ကပြိုင်ဘက်ဖြစ်ခဲ့တဲ့သမရထရန့်ရဲ့အစိုးရအဖွဲ့ဝင်အဖြစ်လှုပ်ရှားဆောင်ရွက်ရမှာဖြစ်လို့အခက်အခဲတွေရှိနိုင်တယ်လို့စိုးရင်ချက်ရှိသူတွေလည်းရှိပါတယ်။အဲ့ထက်မှာကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ပြီးမြန်မာအမေရိကန်တွေအတွက်မြန်မာသတင်းစာထုတ်ဝေနေသူသခင်ခိုင်ဘွားလည်းပါပါတယ
်။စနေတာဆိုတာကအခုလိုမျိုးသူက independent run နိုင်ပေမဲ့အခုလိုမျိုးကက်ဘိနက်ထဲရောက်ပြီဆိုရင်တော့ President ရဲ့policy ကို account ထဲပေါ်ရတာဆိုတော့ President policy ကိုကျွန်တော်ပြန်ကြည့်မယ်ဆိုရင် even NATO မှာတော့မှ NATO ရဲ့ကာကွယ်ရေးကိုအတိုးစစ်တွေတန်တန်ကြီးကိုကိုတာကိုပေးပါမပေးရင်သူကမကာကွယ်ပေးနိုင်ဘူးလို့လည်းသမ္မတ Trump ပြောပါတယ်။အဲ့တော့ဗမာပြည်အနေနဲ့ကြည့်ရင်ဗမာပြည်ကဘာပေးနိုင်ဘာမှလည်းမပေးနိုင်ဘဲနဲ့ကျွန်တော်တို့မျှော်လင့်နေလို့တော့မရပါဘူး
။ James Rue ကတော့ Rubio ဟာ Trump ရဲ့ဥဆောင်မှုကိုခံမှာဖြစ်ပေမဲ့Trump ကိုအကြံပြုတာတွေလည်းရှိနိုင်တယ်လို့ယူဆပါတယ်။ဒါပေမဲ့ Trump ခင်မှာမြမအရေးအကူအညီတွေရော့သွားနိုင်တယ်ဆိုတာကိုတော့သူကသဘောတူပါတယ်။နိုင်ငံခြားအကူအညီတွေနဲ့ပတ်သက်ပြီး Marco Rubio ရဲ့အရင်ကရက်တီချက်တွေကိုမကြည့်ပဲလက်တလောပြောဆိုလှုပ်ဆောင်ချက်တွေကိုကြည့်ရင်လည်း Ukraine နဲ့ Israel လို American ရဲ့အဓိကအကျိုးစီးပွားနဲ့ဆက်ဆက်နေတဲ့နိုင်ငံတွေရဲ့စစ်ရေးအကူအညီမျိုးတွေတောင်မှအထက်လွှတ်တော်မှကန့်ကွက်မဲ့ပေးခဲ့တဲ့ Republican ကိုယ်စားလှယ်15ယောက်ထဲမှာ Rubio လည်းပါဝင်ပါတယ် ဆိုရအဖွဲ့နဲ့လွှတ်တော်နှစ်ရလုံးရဲ့ပါတီနှစ်ခုလုံးရဲ့မူဝါဒတွေမှာမြန်မာဒီမိုကရေစီအရေးဆက်လက်တိုက်တွန်းနေဖို့လိုအပ်နေကြောင်းမြန်မာအမေရိကန်တက်ကြွလှုပ်ရှားသူတွေကတညီတညွတ်ထဲယူဆထားကြပြီးသူတို့ပြင်ဘာမာအက်အောက်ကကူညီတွေပို့ပြီးထိထိရောက်ရောက်ဖြစ်ဖို့နဲ့လူသက်လက်နဲ့မဟုတ်တဲ့ဤပညာအကူအညီတွေလက်တွေပေးနိုင်ရေးဆက်လက်ဖိအားပေးကြဖို့ရှိနေပါတယ်ညာ
ထရမ့်အစိုးရတဲ့တက်လာတဲ့အခါနိုင်ငံခြားရေးဝန်ကြီးဖြစ်လာဖို့ရှိနေတဲ့မာကိုရူဘီယိုအပေါ်မြန်မာအမေရိကန်တချို့ရဲ့အမြင်တွေကိုကိုငင်းညံ့ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့စိတ်ဝင်စားစရာသတင်းဆောင်ပါတစ်ပုဒ်တင်ပြပေးချင်ပါတယ်ကင်ဆာယောဂါကိုလူတွေထက်ပိုးမွားတဲ့တိရစ္ဆာန်တွေကပိုပြီးတော့များသိနိုင်ပါသလားအမေရိကန်ပြည်ထောင်စုတဝန်းကတက်ခွဲခန့်တွေမှာတော့သိပ္ပံပညာရှင်တွေကကင်ဆာယောဂါကိုစောစောစီးစီးသိနိုင်ဖို့အတွက်တိရစ္ဆာန်တွေအင်းဆက်ပိုးတွေအသုံးပြုပြီးတော့စမ်းသပ်နေကြပါတယ်လက်တော်သူတေသနာလှုပ်ဆောင်ချက်တွေအရပြားတွေနဲ့ခွေးတွေဟာလူတွေတီထွင်ထားတဲ့ဆက်တွေထက်အချိန်စောပြီးတော့ယောဂါရဲ့အနံ့ကိုရရှိနိုင်တယ်လို့အကြံပြုထားတဲ့အကြောင်း VOA သတင်းတောက်ဒိုရာမခွာပေးပို့တဲ့သတင်းကိုတော့ဥက္ကမောင်စုံမင်းကတင်ပြပါမယ်ရှင
်။ဒီနေ့အစောပိုင်းကအမေရိကန်ပြည်ထောင်စုမီရှိဂန်တက္ကသိုလ်သုတေသီတွေကပြားကောင်တွေဟာသူတို့အနံ့ခံအာယုံခံစားမှုကနေလူတွေရဲ့အဆုတ်ကင်စားကိုရှားပွေနိုင်တဲ့စွမ်းရည်ရှိကြောင်းတွေးရှိခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးအဲ့ဒီတက္ကသိုလ်ကဇီဝဆေးပညာလက်ထောက်ပါမောက္ခဒီဘာဂျစ်ဆာဟာကအခုလိုပြောပါတယ်
။ Our world is visual insects
ကျွန်တော်လူသားတွေကအမြင်အာယုံကိုပဲအဓိကထားပါတယ်။ Insect တွေကတော့ဂန္ဓာယုံအနံ့အပေါ်မှာအခြေခံပါတယ်။သူတို့ရဲ့အနံ့အာယုံခံစားမှုကအတော်ကိုကောင်းပါတယ်။
ပြားကောင်တွေဟာလူနာတွေရဲ့အသက်ရှူလမ်းကြောင်းကနေအနံ့ခံပြီးအဆုတ်ကင်စားကိုဖော်ထုတ်နိုင်တယ်လို့ဒီဘာဂျစ်ဆာဟာရဲ့သုတေသနအဖွဲ့ကတွေးရှိထားတာပါ
So our research does show
လူတွေရဲ့အဆုတ်ကင်စားဆဲတွေကိုအခြေခံပြီးတော့ပြားကောင်တွေဟာလူတွေရဲ့အဆုတ်ကင်စားတစ်ခုတည်းတောင်မကဘဲနဲ့တခြားယောဂါတွေကိုလည်းရှာဖွေနိုင်စွမ်းရှိတယ်ဆိုတာကိုကျွန်တော်သုတေသီအဖွဲ့ကရှာဖွေတွေ့ထားပါတယ်
ပြားကောင်တွေကိုမပြန်တမ်းနိုင်အောင်ချုံနှောင်ပြီးအဆုတ်ကင်စာလူနာတဦးရဲ့ရှူသွင်းမှုတ်ထုတ်ထားတာကိုတူပါတဲ့ဓာတ်ပေါင်းကိုထိတွေ့ခိုင်းပါတယ်။ကျန်းမာတဲ့လူတယောက်ရဲ့အသက်ရှူသွင်းမှုတ်ထုတ်တာအတုနဲ့ကင်စာယောဂါသည်တွေရဲ့အသက်ရှူမှုတ်ထုတ်တာကိုပြားကောင်တွေက63ရာခိုင်နှုန်းပဲကြားပေးနိုင်ပါတယ်
။ We do think breath based
အသက်ရှူလမ်းကြောင်းကခန္ဓာရုံအနံ့အသက်ကိုအခြေခံပြီးတော့ကင်စာယောဂါကိုဖော်ထုတ်နိုင်တာဟာတကယ်အပြောင်းအလဲကြီးတစ်ခုလို့ထင်ပါတယ်။ဘာလို့လဲဆိုတော့ပုံမှန်အားဖြင့်ကင်ဆာအကျိတ်လုံးတွေကြီးထွားလာတဲ့အခါမှသာပုံရိပ်ဖော်တဲ့စနစ်နဲ့ခွဲခြားနိုင်ပြီးတော့နောက်ကျပြီးမှတီးခွင်ရတဲ့အတွက်ကြောင့်ဖြစ်ပါတယ်
။အဲဒီလိုပါပဲတခြားတနေရာမှာသူ့ပေဗီတွေကကင်ဆာယောဂါပေါ်ထုတ်ဖို့အတွက်ခွေးတွေနဲ့ဆန်းသတ်နေကြပါတယ်။ကင်ဆာယောဂါရဲ့အနံ့အသက်ကိုပေါ်ထုတ်ဖို့အတွက်တိရိစ္ဆာန်တွေကိုလေ့ကျင့်ပေးကြပါတယ်
။ A lot of other animals
grey center တော့မြန်မာမှာအကောင့်နဲ့အချက်တွေအတော်ရှိပြီးတော့အနံ့ခံနိုင်တဲ့ဆွမ်းအားတွေလည်းရှိပါတယ်။အဲ့ဒီထဲမှာခွေးတွေကတော့လူတွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်တယ်လို့အချက်လက်တွေကိုလည်းဆက်သွယ်ပေးပါတယ်
။ကင်ဆာနဲ့ပတ်သက်ပြီးအဲ့ဒီလိုလှုပ်တာကိုပြောစရာလို့ခွေးတွေကထင်နေကြပေမဲ့သုတေသီတွေကတော့ယောဂါရှာဖွေရေးဆက်တခုပုံစံမျိုးလုပ်ပြီးတော့ကင်ဆာယောဂါကိုထိထိရောက်ရှာဖွေပေါ်ထုတ်နေတာပဲဖြစ်ပါတယ်
။ So why are we finding that these
dogs ခွေးတွေကဘာကြောင့်များကွန်ပျူတာတွေထက်ပိုပြီးတော့စွမ်းဆောင်ရည်ရှိနေကြတာလဲ။အဲ့ဒီလိုသူတို့အအောင်မြင်မြင်လုံနိုင်စွမ်းရှိတဲ့အချက်တချို့ကတော့လက်ရှိဈေးကွက်ထဲမှာရရှိနိုင်တဲ့အရာတွေထက်ပိုပြီးတော့အနံ့တွေရတဲ့မော်လီကျူးတွေကိုရှာဖွေနိုင်တဲ့လှုပ်ဆောင်ရင်းကြောင့်ဖြစ်ပါတယ်
။ခွေးတွေဟာကင်ဆာယောဂါအနံ့ရဲ့လက္ခဏာတွေကိုသီးခြားဖြစ်အောင်ခွဲထုတ်ရမှာအကူအညီပေးပါတယ်။ခွေးတွေကရှာဖွေပေးတဲ့ကင်ဆာယောဂါအနံ့ဆိုးလို့တူတဲ့အရာတွေကိုမီးပညာနဲ့ဖန်တီးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျိုးရုပ်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ view eminent care radio season bowing, Manenya radio tolerant jetine, Nakon and I yoked that a season ago. Ludo makes we yoked that line it all I mama, Nasalina, Nasin, Chishulu Yamai. View you go, I'll be jarred at 2 Jesuwa. Don't you say tired at the genego, view you got the set binivari.
မင်္ဂလာမနက်ခင်ပါရှင် ဖီယူအမေရိကန်တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ15ရက်တောက်ချာနေမနက်ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်တော်ရဲ့အစီအစဉ်တွေကိုတော့မနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်ရှင်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေထုတ်လွှင့်ပုံမှုရှိတဲ့အထက်က တာအနှစ်2000လောက်တောင်ကျော်ချိသွားပါပြီ။အခုတော့ဒီတရုတ်ရဲ့စိတ်ကူးရဲ့အိမ်မက်အကောင့်ထဲပေါ်ဖို့အလားအလာရှိနေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါရယ်။
လူရတဲ့မြန်မာနိုင်ငံတော်ရဲ့ပထမဆုံးဝန်ကြီးချုပ်ဦးနူဟာ1954ဒီဇင်ဘာလမှာတရုတ်ပြည်ကိုသွားရောက်လေ့ပတ်ပါတယ်။ဒီဇင်ဘာ10ရက်နေ့အခမ်းအနားမှာပြောတဲ့ဦးနူရဲ့မိန့်ခွန်းဟာပတ်သားဖို့ကောင်းပါလေ။မြန်မာပြည်ထဲတရုတ်တွေဝင်ပြီးနှောက်ရှက်မှာကိုမိမိအလွန်စိုးရင်ကြောင်းမြန်မာပြည်လူနိုင်ငံငယ်ကလေးဟာတရုတ်ပြည်တွင်ရေးမှာနှောက်ရှက်နိုင်စွာရှိမှာမဟုတ်ကြောင်းအကယ်၍မြန်မာကတရုတ်ပြည်တွင်ရေးမှာဝင်ရောက်ဆွတ်ဖက်မယ်ဆိုရင်တောင်စိတ်ကလေးတကောင်ကဆင်းအုပ်ကြီးတဲ့ဝင်သွားသလိုဖြစ်နေတာကြောင့်ဆင်းတွေအမိခတ်လျုံနဲ့စိတ်ကလေးဟာကြေပြတ်သွားမှာဖြစ်ကြောင်းဆက်သဖြင့်တရုတ်မြန်မာဆက်ဆံရေးအတိုင်းအတာကိုပေါ်လွင်စေဖို့ဦးနုကစိတ်နဲ့ဆင်ကိုဥပမာပေးပြီးပြောသွားပါတယ်တရုတ်လက်အောက်ကမြန်မာပြည်ကိုအင်္ဂလိပ်ကလူယူသွားတယ်လို့ခေတ်သစ်တရုတ်ခေါင်းဆောင်တွေကယုံကြည်ပါတယ်ရှင်းဘယင်ရဲ့အမြင်အတိုင်းတရုတ်အမျိုးသားဝါဒီနဲ့တရုတ်ကွန်မြူနတီတွေကလည်းမြန်မာပြည်ကိုရှုမြင်ပါတယ်။တရုတ်သမ္မတနိုင်ငံကိုတည်ထောင်သူစွန်ရဲစင်1924ကရေးတဲ့စာတမ်းမှာမြန်မာပြည်ကိုတရုတ်လက်အောက်ခံနေအဖြစ်ဖော်ပြထားပါတယ်။အနာမယမီ1939နိုဝင်ဘာလ15ရက်နေ့မှာတုတ်ဝေတဲ့မော်စီတုံးရဲ့တရုတ်ကွန်မြူနတီပါတီနဲ့တရုတ်တော်လှန်ရေးဆိုတဲ့စာရမ်းမှာမြန်မာဘူတန်နီပေါ်ကိုရီးယားထိုင်ဝမ်ကိုတရုတ်လက်အောက်ခံနယ်မြေအဖြစ်ဖော်ပြထားပါတယ်။1950ဒီဇင်ဘာလမှာတရုတ်ကွန်မြူနတီအစိုးရတုတ်ဝေတဲ့မြေပုံမှာဗမော်မျိုးမြောက်ဖက်နယ်မြေအားလုံးတရုတ်ပြည်ထဲထည့်ထားတာတွေ့ရလို့မြန်မာအစိုးရကကန့်ကွက်တော့မြေပုံဟောင်းကိုမပြင်ဘဲထုတ်ဝေမိတာလို့တရုတ်အစိုးရကပြန်ကြားပါတယ်။ဒါပေမဲ့တရုတ်အစိုးရထုတ်တဲ့1953မြေပုံမှာလည်းမြစ်ကြီးနားမြို့မြောက်ဘက်နယ်မြေအလုံးကိုတရုတ်ပြည်ထဲထည့်ထားပြန်လာတွေ့ရပါတယ်။ပြည်သူတရုတ်ပြည်ဝါဒပြန်စာစဉ်က1954နိုဝင်ဘာလမှာထုတ်ဝေပြီးသိပ္ပံအကယ်ဒမီပထဝီပညာရှင်ချန်ရှုပန်ရေးသားတဲ့တရုတ်ပြည်မြေပုံမှာတော့မြစ်ကြီးနားမြောက်ပိုင်းနယ်မြေတွေမကပဲရှမ်းနဲ့ဝါနယ်မြေကိုပါတရုတ်ပိုင်းနယ်မြေအဖြစ်ဖော်ပြထားပါတယ်။ဒါရီမကားသေးပါဘူးတရုတ်အစိုးရထုတ်1959မြေပုံမှာလဲနောက်ဆုံးတရုတ်မင်းဆက်ဖြစ်တဲ့မန်ချူချင်အင်ပါယာလက်အောက်ခံနယ်မြေကိုပြတ်လာရမှာမြန်မာနဲ့အင်ဒိုချိုင်းနာနိုင်ငံတွေပါဝင်နေတာတွေ့ရပြန်ပါတယ်ဒီမြေပုံတွေဟာတရုတ်နယ်ချက်ဝါဒနဲ့လူမျိုးကြီးဝါဒကိုအားပေးအားမြောက်ရမအသုံးပြုတဲ့ဝါရပြန်လက်နဲ့တူပါရှင်းနေပေါင်းများစွာကတည်းကရှိခဲ့တဲ့အတွေးအခေါ်အပြုအမူရင်းချင်းမှုဒလိနဲ့သမိုင်းအစဉ်အလာကိုဘယ်သူကမှဆွတ်လွတ်နိုင်မှာမဟုတ်ပါဘူးမြန်မာပြည်လွတ်လပ်ရေးရတဲ့အခါမှာတရုတ်ကွန်မြူနီဟာဗကပကွန်မြူနီနဲ့နေဆက်ကတိုင်းရင်းသားတွေကိုအမျိုးမျိုးခြေလှယ်ပြီးတရုတ်ဩဇာကံဖြစ်အောင်အပတ်တကုတ်ကြိုးပမ်းအားထုတ်ပြန်ပါတယ်မြန်မာစီးပွားရေးကိုကြိုးကင်နိုင်ဖို့တရုတ်အစိုးရဘဏ္ဍာခုရန်ကုန်မှာတည်ထောင်ပြီးတရုတ်တွေကိုဖောဖောက်တီတီငွေရင်းထုတ်ပေးခဲ့ပါတယ်မြန်မာပြည်ကိုလွှမ်းမိုးဖို့1948က1988အထိအနည်း40တရုတ်ကကြိုးပမ်းခဲ့ပေမဲ့မှန်းချက်နဲ့နှမ်းတွဲမကိုက်ခဲ့ပါဘကပနဲ့မကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်ဗမာစစ်ဘိုလ်တွေ ခောက်ဆွဲစားခြင်းစိတ်တောင်မရှိကြတော့ပါဘူး။နဝတနာအဖခေရောင်းမှာအရင်ကစူးစမ်းလာခဲ့တာတွေအောင်မြင်ပုံရပါတယ်။အနာတမြဲရေးကလွဲပြီးအခြားမူဝါဒလမ်းစဉ်မရှိတဲ့ဗမာအစီအစိုးရကိုပတ်ဖို့ကြီးကတိတ်သဘောကျပါတယ်။အစင်းရဲဆုံးဖြစ်နေတဲ့ယူနန်စုချွန်နဲ့ဂွေ့ဆောင်စားတဲ့ပြည်နယ်တွေတိုးတက်ရေးမှာမြန်မာဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်မြန်မာပြည်ကိုခုထုံးလုပ်ပြီးအရှိတောင်အာရှနဲ့အိန္ဒိယသမုဒ္ဒရာကိုနယ်ချဲ့ဖို့တရုတ်ကကြံစည်တာဖြစ်ပါတယ်ဗမာစစ်အုပ်စုဆက်လက်ရှင်သန်ရေးအတွက်တရုတ်ဟာအရေးကြီးတယ်လို့တရုတ်ပြည်အနောက်တောင်ဒေသတိုးတက်ဖွံ့ဖြိုးရေးမှာဗမာစစ်အစိုးရဟာအရေးကြီးနေပါတယ်ခရစ်တော်မပေါ်မီ BC 128ခုနှစ်မှာယူနန်ဒေသနဲ့မြန်မာပြည်ဆက်သွယ်နိုင်တဲ့လမ်းကြောင်းကိုတရုတ်အရာရန်ချန်ချင်းသူတို့ကမှတ်တမ်းတင်ခဲ့ဘူးပါတဲ့နောက်တော့အေရီ226မှာရေးတဲ့ဆန်ကူအိုချင်းရိုင်းဂန္ဓဝင်ဝိတုကြီးထဲမှာတရုတ်စစ်သူကြီးချူကိုလျန်ကမြန်မာပြည်ကိုအောင်နိုင်ကြောင်းစိတ်ကူးရင်ရေးသားခဲ့ပါတဲ့ပကံပြည်စီကားပုံကိုလင်းဝေးတိုင်တရုတ်ရာဇဝင်မှာမှတ်တမ်းတင်ထားပါတယ်။ဒါပေမဲ့တိုင်းပြည်ရေးရာနားမလည်တဲ့နရပတိလက်ထက်မှာတရုတ်တပ်တွေဝင်တိုက်လို့ပကံပြည်ပျက်စီးသွားရပါတယ်။ဒါပေမဲ့တရုတ်မြင့်ဟာပကံပြည်နယ်ကိုတိုက်ရိုက်မအုပ်ချုပ်ပဲသူ့အပေါ်မှာတစ္ဆာကနဲ့ဒေသကမင်းကိုသာအုပ်ချုပ်ခိုင်းပါတယ်။အခုလဲဒီပုံစံအတိုင်းဖြစ်လာအောင်တရုတ်အစိုးရကလမ်းခင်းနေပုံရပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ဖြစ်ပါရဲ့ရှင်။မကြာခင်မှာတော့နေဆက်ဒေတာတိုင်းသတင်းတောက်တွေတင်ဆက်တဲ့တိုင်းသတင်းလောအစီအစဉ်ကိုလည်းထုတ်လင်းပေးဖို့ရှိပါရယ်။အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ရေဘေးကြုံရအပြီးစိတ်ထိခိုက်မှုမပြင်းထန်အောင်ဘယ်လိုကာကွယ်နိုင်မလဲဆိုတာတင်ပြထားပါရယ်။မိုးကြီးရေရှမ်းလာလို့သဘာဝဘေးဒဏ်တွေကြောင့်စိတ်ထိခိုက်မှုတွေမပြင်းထန်စေဖို့စိတ်ပိုင်းဆိုင်ရာရှေးဥတုနာပြုစုမှုတွေလုပ်ပေးသင့်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကအကြံပြုကြပါရယ်။ဘယ်လိုစိတ်ပိုင်းဆိုင်ရာရှေးဥတုနာပြုစုမှုတွေလိုအပ်တာပါလဲဒီအကြောင်းကိုတော့ Australia နိုင်ငံ Queensland ပြည်နယ်စေယုံကစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာတတ်ထေးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါရယ်ရှင
် Okay စိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာတတ်ထေးခင်ဗျာကျွန်တော်တို့မိုးကြီးရေကြီးမှုတွေဖြစ်ပြီးမှဖြစ်နိုင်တဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအကြောင်းပြီးခဲ့တဲ့တပတ်ကပြောခဲ့တာမှဆရာကြီးအခုလိုဖြစ်ရတဲ့အကြောင်းရင်းတွေနဲ့ဘလို့ထိခိုက်နိုင်တာတွေကိုအဓိကပြောခဲ့တာမှပုံမှန်ထိခိုက်နိုင်တဲ့အဆင့်နဲ့ပြင်းထန်တဲ့အဆင့်ဆိုပြီးခွဲပြောခဲ့တော့ဒီတပတ်တော့ဆရာကြီးအခုလိုဒီပြင်းထန်တဲ့အဆင့်ကိုမရောက်အောင်ကာကွယ်နိုင်ရေးကိုအဓိကပြောမှာမို့ဒီပြင်းထန်တဲ့အဆင့်မှာအိမ်မရတာများလာတာနောက်တက်သေးချင်တာနဲ့ပူဆွေးတော့ကစတိုက်ဖြစ်လာတာတွေအပြင်နောက်ထပ်ဆုံးရတာရှိသေးလားဆရာကြီ
းရှိတယ်ခင်ဗျအဲ့ဒီအနေမှာထပ်ပြီးတော့တစ်ဆင့်ပြောရရင်တော့လာရီချားလာတယ်ကျွန်တော်ပြောတဲ့ဒီ normal ပေါ့နော်ပုံမှန်ဒီစိတ်ခံစားမှုတွေမပြောက်ဘူးပူဆိုးတဲ့ဆိုးလာရည် depression ဆိုတာဝင်လာတယ်ကျွန်တော်တို့စိတ်ချယောဂတွေရလာတယ် anxiety ဟလာ panic anxiety ဆိုတာဒီစိတ်ပူပင်တော့ကဒီကြောက်ကြရဖြစ်တဲ့တော့ကယောဂတွေဝင်လာတယ်အဲ့ဒီမှာအဆိုးဆုံးကတော့PTSD ပဲ post traumatic stress disorder ဆိုတာကကျွန်တော်တို့ဒီစိတ်တံရစိတ်ဖိစီးမှုယောဂါပေါ့အဲ့ဒါမျိုးကတော့ကျွန်တော်အဆိုးဆုံးပဲဆိုတော့ခုနကပြောတဲ့ဒီစိတ်ကြယောဂါတို့စိတ်ပူပန်ယောဂါတို့စိတ်တံရယောဂါတို့ဖြစ်လာပြီးဆိုရင်တော့အဲ့ဒါတော့ဆရာဝန်ပြရမယ်ဆရာဝန်ကဆေးပေးမယ်အကြံပေးမယ်ဆေးကုမယ်အဲ again ကျွန်တော်ပြောလိုတာကမျှော်လင့်ချက်အရေးကြီးတယ်လူတွေထိရောက်တဲ့ကုသမှုမှန်ကန်တဲ့ကုသမှုရှိရင်ပြန်ကောင်းအောင်ပါပဲ
။ Okay ဆရာကြီး။ဟိုကုသမှုယူရမယ်အစင်မရောက်ခင်မှာပေါ့ဆရာနော်။အခုဒီရေကြီးပြီးမှပဲဒီပုံမှန်ဖြစ်လာတဲ့စိတ်ဆင်းရဲမှုကနေပြီးတော့ဒီပြင်းထန်တဲ့စိတ်ဒုက္ခစိတ်သောကအကြီးအကျယ်ရေရှည်ဆရာကနပြောတဲ့ပြင်းထန်တဲ့စိတ်ကိုမရောက်ရအောင်ဒီကြားထဲမှာကုညီနိုင်တဲ့အနေအထားစိတ်ပိုင်းဆိုင်ရာအရာပေါ့နော်။ပံ့ပိုးပေးနိုင်တဲ့အနေအထားတွေရောရှိလားဆရာကြီ
း။ရှိတယ်ခင်ဗျာ။အဲ့ဒါကတော့ကျွန်တော်တို့ essential ပေါ့မလုတ်ဆောင်မရမရှိမဖြစ်လုပ်ရမယ်ကျွန်တော်တို့ management ပေါ့ကျွန်တော်တို့ဟိုကုသမှုပဲဗျာဆိုတော့အဲ့ဒါကတော့ WHO ဖြစ်ဖြစ်ကျွန်တော်တို့နိုင်ငံတကာမှာဒီသဘာဝဘေးအန္တရာယ် natural disaster mental health လို့ခေါ်တယ်သ တဘာဝဘေးအန္တရာယ်စိတ်ချမ်းသာရေးဌာနကြီးတွေကသူတို့မှတစ်ခုပဲရှိတယ်နှစ်ခုမရှိဘူးသူတို့မှကျွန်တော်တို့ strategy ဆိုတာကနီးပေါ့နော်ချင်းကပ်မှုကုသမှုပါ PFA လို့ခေါ်တယ်အဲ့ဒါကိုအင်္ဂလိပ်လိုကနေကျွန်တော်စလိုက်မယ် psychological first aid လို့ခေါ်တယ်ပမာလို့ပြန်ရင်တော့စိတ်ပိုင်းဆိုင်ရာရှေးဥတုနာပြုပဲကုထုံးမယ်ဗျာဆိုတော့အဲ့ဒီဟာသူ့ရဲ့ကျွန်တော်တို့စကားလုံးအရာပဲဒီရှေးဥတုနာပြုစိတ်ပိုင်းဆိုင်ရာကုထုံ
းအော်အဲ့တော့ဒါကလည်းဒီပုံမဆိုးလာအောင်ကာကွယ်တဲ့သဘောဖြစ်ပေမဲ့အခုလိုဒီစိတ်ပိုင်းဆိုင်ရာရှေးဥတုနာပြုကုထုံးလို့သတ်မှတ်ထားတဲ့သဘောပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကတပြီလုံးမှာကျွန်တော်အမြင်ကတော့ချေချေပြန့်ပြန့်ပညာပေးပြီးတော့အဲ့ဒါလုံးဝမေးဗျာဆိုတော့အဲ့ဒါကကျွန်တော်သိတဲ့လောက်တော့ဟိုမမရင်တော့2011ပေါ့နော်ဟိုနာဂစ်တီအဲ့ဒါတွေနောက်ပိုင်းမှာပို့ပြီးတော့ခစ်စားလာဆိုတော့ဒါကကျွန်တော်တို့လက်ရှိသဘာဝဘေးအန္တရာယ်စိတ်ကုသမှုကုထုံးမှာအရေးအကြီးဆုံးကုထုံးမယ်အဲ့ဒါကကျွန်တော်တို့ခုနကစိတ်ပိုင်းဆိုင်ရာရှေ့ဥဒနာပြုအဲ့ဒါလေးကိုကျွန်တော်တင်ပြခြင်းနဲ့ဆရာကြီ
းဟုတ်ကဲ့ဆရာပြောပါဆရာအဓိကပါရီပါဝင်လဲဆရာအဲ့မှာလေ
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ concept ပေါ့အဲ့ဒီရဲ့အယူဆကတော့ဒီကျွန်တော်တို့ human to human ပဲဗျာဟိုပြည်သူကနေပြည်သူကိုကူတဲ့အတိတ်ပဲပါပဲကျွန်တော်တို့ပြည်သူတွေဒုက္ခရောက်တဲ့အချိန်မှာဘေးကိုလှမ်းကြည့်လိုက်ရင် community တွေရှိတယ်ပြည်သူတွေကျွန်တော်တို့ဖွင့်ထားတဲ့ service ပေါ့နော်အဖွဲ့အစည်းတွေရှိတယ်အဲ့ဒါတွေကအကူအညီဝိုင်းပြီးတော့ပေးရမှာပဲဆိုတော့ဒါက
ဝန်ဆောင်မှုပေးတဲ့အဖွဲ့တွေပေါ့ဆရာနော
်မှန်ပါလေအဲ့ဒါသိအရေးကြီးတယ်အစိုးရလည်းအရေးကြီးတယ်ဝန်ဆောင်မှုကျွန်တော်တို့ pride တာအဖွဲ့တွေလည်းအရေးကြီးတယ်ဒီရရွာမှာရှိတဲ့လူကြီးတွေလည်းအရေးကြီးတယ် anyone လူတိုင်းပေးလို့ရတယ်ဒီစိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုဆိုတော့အဲ့ဒီမှာကျွန်တော်ထပ်ပြီးတော့အခြေချလိုက်ရရင်ကျွန်တော် principles ပေါ့အဓိကအချက်၅ခုရှိတယ်ဆိုတော့အဲ့ဒီ၅ခုကိုကျွန်တော်တောက်လျှောက်လေးပြောပြရစီဟုတ်ကဲ
့ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့ပထမဆုံးကတော့ safety ပဲဒီရေဒီချီနုန်နေနစ်ပြီးတော့မှအသက်ဘေးအန္တရာယ်နဲ့ကြုံတွေ့ရတဲ့အချိန်မှာကျွန်တော်အကူအညီပေးတဲ့လူတွေကသူတို့စိတ်ဖြစ်အောင်ကျွန်တော်တို့လုံခြုံမှုပေးအောင်စောင့်ရှောက်ရမယ်။နေရာလုံခြုံတဲ့နေရာကိုရွှေ့ပေးရမယ်။ကူတဲ့လူလည်းเนาะဒုက္ခမရအောင်ကိုယ့်ကိုယ်ကိုလည်းတတိထားရမယ်ဆိုတော့နံပါတ်1လုံခြုံမှုရှိဖို့လိုတယ်။အဲ့ဒါလုပ်ပေးရ။နံပါတ်2က promoting the calm လို့ခေါ်တယ်။အေးချမ်းမှုစိတ်ချမ်းသာမှုအဲ့ဒါကိုလည်းဂရုဏာလေးထားပြီးတော့မှကျွန်တော်တို့တအားကြီးကိုပူပူလောင်လောင်သွားမကူညီပဲနဲ့လူကတောကတွေပင်လယ်ဝေးနေပါတယ်ဆိုတဲ့အချိန်မှာကုတဲ့လူတွေက cool and calm ပေါ့အေးအေးချမ်းချမ်းလေးနဲ့သူတို့ကိုစိတ်ချမ်းသာအောင်ကြိုးစားရမယ်အဲ့ဒါနံပါတ်1နံပါတ်3ကအရေးအကြီးဆုံးကကျွန်တော်တို့တစ်ပင်ဘောကတည့်ရွက်တည်လို့ပဲဗျာတည့်ရွက်နေတဲ့ကဆက်ဆံနေတာဆိုတော့ကျွန်တော်တို့ community လူအဖွဲ့အစည်းမှာကျွန်တော်တို့ connectiveness ဆိုတာချိတ်ဆက်မှုရှိတယ်အဲ့ကြတော့ချိတ်ဆက်မှုရှိအောင်ကြိုးစားပေးရမယ်ဟလာမိဆုံးဖဆုံးသွားတယ်ကလေးတွေတိတ်တနာစရာကောင်းတယ်ဒီကလေးတွေကိုသူ့ရဲ့မိသားစုတွေနဲ့ဟလာမိသားစုဝေးချင်လဲဝေးမယ်ဒါမှမဟုတ်ဆရာဆရာမတွေလည်းရှိရင်ရှိမယ်သူတို့နဲ့စောင့်ရှောက်ပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့ချိတ်ဆက်မှုလုပ်ပေးဖို့လိုတယ်နံပါတ်
3ဟုတ်ကဲ့ဆရာဒီရှေးဥဒနာပြုကူထုံးမှုနံပါတ်4နဲ့5ပါဆက်ပြောပြပေးပါလားဆရာ
နံပါတ်4ကအကူအညီပေးတာကြီးမယ်တောက်လျှောက်ပဲကူးနေရရင်လေလာပေါင်းများစွာနှစ်ပေါင်းများစွာမကူညီနိုင်ဘူးကျွန်တော်တို့ဒီရေပေးတံတင့်တဲ့ပြည်သူတွေမိမိကိုမိမိရည်တည်နိုင်အောင်ကျွန်တော် self efficiency လို့ခေါ်ရဲဟုတ်ပြီလုပ်ငန်းလေးလည်းပြန်ဆလို့ရအောင်ဟလာအသေးလေးပဲဖြစ်ဖြစ်ပြန်လုပ်မယ်ပြန်ကြိုးစားမယ်ပြန်လဲထူထောင်ရေးကိုပြန်ဆမယ်မိသားစုအတွက်ဆိုတဲ့အမျိုးလေ promote ပေါ့အဲ့ဒါလည်းကျွန်တော်တို့ကြိုးစားပေးရမယ်အနောက်ဆုံးကကျွန်တော်ပြောချင်တာတော့တိတ်အရေးကြီးတယ်ဗျ installation of hopes ကမျှော်လင့်ချက်တွေကင်းမဲ့သွားရင်လူတွေကဘာမှလုပ်လို့မရတော့ဆိုတော့မျှော်လင့်ချက်တွေလည်းဒီရေဘေးဒုက္ခတွေအတွက်ဟုတ်ပြီဒါကအခက်အခဲဆိုတာကြုံရတယ်ကိုညီမလေးရှိတယ်မျောလင်းချက်ကိုကျွန်တော်တို့ထားရမယ်ဆိုတဲ့ဟာအဲ့ဒီ5 principle လေးကအရေးကြီးတဲ့ဒီစိတ်ပိုင်းဆိုင်ရာရှေးဥသနာပြုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါတော့ရေပြေးနောက်ဆက်တွဲကြုံရတဲ့စိတ်တိကမှုတွေမပြင်းထန်အောင်ကာကွယ်နိုင်မယ့်အရာတွေကိုကိုဝင်းမင်းကမေးမြန်းတင်ဆက်ခဲ့တဲ့ဆမ်းမကြီးကဏ္ဍဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ပြပေးပါဦးမယ်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေကိုနေဆက်ဒေသတိုင်းရင်းသတင်းတော်တွေကစူးစီးတင်ဆက်ထားပါတယ်ရှင်
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါကျမအမီပါနေဆက်ဒေသတိုင်းသားတည်နှောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ကချင်ပြည်ဖားကန်းမြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းတည်ဆုံခဲ့တဲ့ရုပ်အလောင်း80လောက်ကိုနေမြေရှင်းလင်းခဲ့တဲ့အရက်သားတွေကတကြိုပေးခဲ့ရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်မှာစစ်ကောင်စီတပ်ကအရက်သား200ကိုဖမ်းဆီးထားတယ်လို့ကရီနီမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ပြန်ပါတယ်။တည်နှွားတွေတဲမှာတော့ချင်းပြည်ဟာခါမြို့နယ်မှာဖြစ်ပွားခဲ့တဲ့လေးလတာတိုက်ပွဲအတွင်းစစ်ရဟန်းရင်တစည်းကိုပြစ်ချဖျက်ဆီးနိုင်ခဲ့တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မှာရှင်တရင်တွေကိုကိုရောပန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကန့်မြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းသိမ်းဆုံးခဲ့သူရုပ်အလောင်း80လောက်ကိုနေမြေရှင်းလင်းသူအရသားတွေကတကြိုပေးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီရုပ်အလောင်းတွေဟာဆိုင်းတောင်ရွာမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တို့အကြားစက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲသိမ်းဆုံးခဲ့တဲ့ရုပ်အလောင်းတွေဖြစ်နိုင်တယ်လို့ဒေသခံတယောက်ကပြောပါတယ်။နိုဝင်ဘာလပထမပတ်နေမြင်ရှင်းလင်းရေလုံနေချိန်တည်ဆုံးသွားတဲ့ရုပ်အလောင်းတွေနဲ့အယိုးကောင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီရုပ်အလောင်းနဲ့အယိုးတွေဟာတိုက်ပွဲထဲအသက်ခံရတဲ့ပြည်သူတွေ Lucky Man Hotel ကဝန်ထမ်းတွေစစ်ကောင်စီတပ်သားတွေနဲ့ KIA PDF ပူးပေါင်းအဖွဲ့ကတပ်ဖွဲ့ဝင်တွေပါဝင်တယ်လို့လည်းဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုနယ်မန်လေးတိုင်းထက်ကမိုးကုတ်မြို့လူကိုစစ်ကောင်စီတပ်လေးကျောင်းကနေပုံကျဲတိုက်ခိုက်မှုကြောင့်ဒေသခံအယောက်20ကျော်တေဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလ17ရက်ညတကောင်ကျော်အချိန်နဲ့စစ်နေရနေ့မနေ့အစောပိုင်းကတအံတက် DNL ထိန်းချုပ်ထားတဲ့မိုးကုတ်မြို့ကိုလေးကျောင်းကနေတိုက်ခိုက်မှုကြောင့်ဒေသခံ73ယောက်တေဆုံးပြီး10ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုဝင်ဘာ12ရက်နေ့နေ့လယ်ပိုင်းမှာတော့စစ်ကောင်စီရဲ့လေးကျောင်းတိုက်ခိုက်မှုကြောင့်နောင်ချိုမြို့ကလက်ဖက်ဆိုင်ပေါ်ပောက်ကွဲခဲ့တာကြောင့်အရသာပြည်သူ17ယောက်တေဆုံးခဲ့ပြီးဒဏ်ရာရသူ10ယောက်ထက်မနည်းရှိခဲ့ပါတယ်စစ်ကောင်ဆောင်ဘူချုံမှုကြီးမင်းအောင်လိုင်းတရုတ်ခရီးစဉ်ကအပြန်မှာစစ်ကောင်စီရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုတွေဟာနေတိုင်းလုပ်နေတယ်လို့တော်လိုင်းတပ်ဖွဲ့ဘက်ကထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာစစ်ကောင်စီတပ်ကအရက်သားနေရာကျော်ကိုဖမ်းဆီးထားတယ်လို့ကရင်နယ်အမျိုးသားများကာကွယ်ရေးတပ် KNDF ကနိုဝင်ဘာလ23ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ကောက်ရိပ်ပြီးပြန်လာတဲ့ဖဲခုံမြို့နယ်ပူချေရွာကဒေသခံတွေကိုစစ်ကောင်စီတပ်စစ်ကြောင်းကနိုဝင်ဘာလ17ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီးပင်လောင်းမြို့အားကစားရုံမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။နိုဝင်ဘာလ4ရက်နေ့ကလည်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အစပ်ကရွာတွေကိုစစ်ကောင်စီတပ်နဲ့ပအိုးပီတုစီအဖွဲ့ PNO ပူပေါင်းတပ်ဖွဲ့တွေကစစ်ကြောင်းထိုးလာတာကြောင့်ကရင်နီပူပေါင်းတပ်တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။
မွန်ပြည်ကြိုက်ထူမြို့နယ်တိန်စရဲမြို့မှာအသက်မပြည့်သေးတဲ့ကလေးနှစ်ယောက်ကိုပြည်သူ့ကာကွယ်တပ်ဖွဲ့ PDF တပ်ဖွဲ့ဝင်တွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီတပ်ကဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူတွေဟာပဲခူးတိုင်းရွှေကျင်မြို့နယ်ဇလုတ်ကြီးရွာမှာနေထိုင်တဲ့အသက်15နှစ်အရွယ်မောင်ဟန့်စင်ကူနဲ့အသက်16နှစ်အရွယ်မောင်ထက်အကာဖြိုးတို့ဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်။နိုဝင်ဘာ10ရက်နေ့မှာတိန်စရဲမြို့ကနေရွှေကျင်မြို့နယ်ဘက်ကိုသွားတဲ့လမ်းမှာစစ်ကောင်စီတပ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်
အိန္ဒိယနိုင်ငံမဏိပောပြည်နယ်အင်ဖာမြို့အကျဉ်ထောင်ထမမတရားဖမ်းဆီးချုပ်နှောင်ခံနေရတဲ့မြန်မာနိုင်ငံကစစ်ပီးရှောင်တွေကိုမီဇိုရမ်ပြည်နယ်ပတ်လွဲပြောင်းရယူနိုင်မဲ့နီလန်းရှာပေးဖို့ဗဟိုဆိုမီလူငယ်အသင်း CYMA ကမီဇိုရမ်ပြည်နယ်အစိုးရကိုတင်ပြတောင်းဆိုလိုက်ပါတယ် CYMA ဥက္ကဋ္ဌဦးဆောင်ပြီးမီဇိုရမ်ပြည်နယ်ပြည်ထရေးဝန်ကြီးကိုနိုဝင်ဘာလ17ရက်နေ့မနက်ပိုင်းကသူ့ရုံးခန်းမှာတွားရောက်တွေ့ဆုံချိန်အင်ဖာထောင်မှာဖမ်းဆီးချုပ်နှောင်ခံနေရတဲ့မြန်မာစစ်ပီးရှောင်အရေးကိုထက်တွင်းတင်ပြခဲ့တာဖြစ်ပါတယ်ဒီတင်ပြချက်နဲ့ပတ်သက်ပြီးနီလန်းရှာပေးသွားမယ်လို့မီဇိုရမ်ပြည်ထဲဝန်ကြီးကပြန်လည်ပြောဆိုခဲ့ကြောင်းမီဇိုရမ်ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်လက်ရှိအင်ဖာအကျဉ်းထောင်ထဲမှာဖမ်းဆီးချုပ်နှောင်ခံထားရတဲ့မြန်မာနိုင်ငံသား150ကျော်ရှိနေသေးပြီးအများစုကလွတ်ရပ်ရှိပြီးဖြစ်ပေမဲ့ပြန်လွတ်မပေးဘဲဆက်လက်ထိန်းသိမ်းခံထားရတာဖြစ်ပါတယ်
တရုတ်မြန်မာနယ်စပ်မူဆယ်မြို့ကနယ်စပ်ကုန်သွယ်ဂိတ်တွေကိုနှစ်ဖက်အာဏာပိုင်တွေကပိတ်လိုက်တယ်လို့မူဆယ်ဒေသခံတွေကပြောပါတယ်။နိုဝင်ဘာ13ရက်နေ့အထိမူဆယ်မြို့ရှိစင်ဖြူဂိတ်ကိုတရုတ်ဘက်ကပိတ်ထားပြီးမန်ဝန်းဂိတ်ကိုမြန်မာဘက်ကပိတ်ထားတယ်လို့မူဆယ်ဒေသခံတယောက်ကပြောပါတယ်။နိုင်ငံအာဏာပိုင်တွေကဂုံပစ္စည်းတည်ယူမှုနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုလုပ်ရကနေအစီမပြေမှုတွေဖြစ်ပေါ်ခဲ့ပြီးနောက်အခုလိုနယ်စပ်ကုန်သွယ်ဂိတ်တွေကိုပိတ်လိုက်လို့ကုန်သည်တွေအခက်တွေ့နေကြပါတယ်။
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ချင်းပြည်ဟာခါမြို့နယ်မှာဖြစ်ပွားခဲ့တဲ့လေးလတာတိုက်ပွဲအတွင်းစစ်ရဟတ်ရင်တစည်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့စစ်ကောင်စီတပ်သားအယောက်50လောက်လည်းတေဆုံးခဲ့တယ်လို့ CDF ဟာခါကထုတ်ပြန်ပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပါတယ်။
2024ခုနှစ်ဇူလိုင်လ12ရက်နေ့ကနေနိုဝင်ဘာလ12ရက်နေ့အထိလေးလတာတွင်စစ်ရေးအခြေအနေနဲ့ပတ်သက်ပြီးစီဒီအက်ဖ်ဟာခါကထုတ်ပြန်ထားပါတယ်။ဟာခါကနေကလေးမျိုးကိုဆင်းသွားတဲ့ MI17 ရဟတ်ယာဉ်အမိပိုင်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့စီဒီအက်ဖ်ဟာခါတာဝန်ရှိသူကပြောပါတယ်။
ကျွန်တော်တို့တိကျတာတော့ဒီကလေးနဲ့ဟာခါကြရတော့ကျွန်တော်တို့ဟာစကီဆောင်တဲ့လိုရှိကျွန်တော်တို့ဖွဲ့ပဲရှိတယ်တည့်ရပဲမဟုတ်ဘူးတောင်းပတ်လောက်ရှိတယ်အဲစစ်မှုတန်းတွေလာတဲ့အမှန်ဆိုတရင်ချပြီးတော့ကျွန်တော်တို့ဟိုတောင်းပတ်လုံးလုံးဟိုဒီဟဲ့ရင်ဆောင်ထားရှိတယ်အဲဆေးလပစေးရင်မနေ့ပိုင်းကြီးတော့ပြစ်တုံးကဟိုထိခိုက်တာဖုံးနဲ့ရီကော့ဒ်ရင်းနဲ့ဗီဒီယိုရေးထားတာရှိတယ်အဲအမီဖောက်အင်ဂျင်ကိုထိသွားလို့ဟိုဆက်လက်နှိုးလို့မရတော့ဘူးပြန်လည်းမပြန်နိုင်တော့ဘူးအဲ့ဒါအတီးပြူပြီးမီဒီယာမှာမတင်ထားတာရှိတယ်
ပြခခံရတဲ့ရဟယင်ဟာကလေးမျိုးအထိစဉ်သက်နိုင်ခဲ့ပြီမဲ့မိပိုင်းအင်ဂျင်ချို့ယွင်းမှုကြောင့်ဆက်နိုးလို့မရတော့ဘဲပြန်မတက်နိုင်တော့ဘူးဆိုတာအတီးပြုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။ဟာခါမြို့နယ်ထဲမှာပေါ်ဆောင်ခဲ့တဲ့လေးလတာတိုက်ပွဲတွေစစ်ကောင်စီတပ်သား53ယောက်တေဆုံးခဲ့ပြီး14ယောက်ဒဏ်ရာရခဲ့ပါတယ်။6ယောက်ကိုတော့အရှင်ဖမ်းမိထားတယ်လို့လည်းစီဒီဖာခါကပြောပါတယ်။အောက်တိုဘာလ28ရက်နေ့ကဖြစ်ပွားခဲ့တဲ့ဟာခါမြို့နယ်ကကင်ကလန်စခန်းသိမ်းတိုက်ပွဲမှာလည်းစစ်ကောင်စီတပ်ကဘူမှုအဆင့်အရာရှိ1ယောက်အပါအဝင်စစ်တုံးပန်း4ယောက်ကိုဖမ်းမိခဲ့တယ်လို့စစ်ကောင်စီတပ်သား15ယောက်တေဆုံးခဲ့ပါတယ်။
ကျွန်တော်ဖတ်နေဟိုတပွဲပေါ်လာများရှိတယ်ဒါမှမဟုတ်ထိရောက်မှုတွေမရှိတာလည်းရှိတယ်တပွဲတစ်ခါလောက်တာနဲ့တယောက်ကြအဲ့လိုလည်းရှိရှိလေးရှိတာပေါ့နော်ဒါမှမဟုတ်လေးလပိုင်းအတွင်းရတော့ CDM စီအန်နေဖြစ်ဖြစ်ကျွန်တော်တို့စခန်းတင်းတော့ဖြစ်ဖြစ်လက်နက်ခေးအပေါ်ပြည်သူတို့ရေဟာစကားစားဖက်အချဆုံးတာတွေအဲ့ဒါအကုန်ကျွန်တော်တို့စုပြီးတော့ဟိုအတိအကျ confirm လုပ်တာပဲကျွန်တော်တို့မီဒီယာမှာတင်ထားတာရှိတယ်
ဒါပြင်စစ်ကောင်စီလက်အောက်ခံရဲတပ်သား73ယောက်နဲ့စစ်သား4ယောက်ကလည်းစီဒီဖာခါစီမှာလက်နက်ချအလင်းဝင်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းတပ်သား43လက်သိမ်းဆည်းရရှိခဲ့ပြီးစီဒီမ်လုလာတဲ့စစ်ကောင်စီတပ်သားတွေစီကနေတပ်သား9လက်နဲ့ဆိုရင်60မမ MA15 နဲ့ M79 အပါအဝင်လက်နက်ခဲယံပေါင်း52ခုရရှိခဲ့ပါတယ်အခုလက်ရှိမှာတော့တန်တလန်မြို့နဲ့အာခါတန်တလန်ကြားမှာစစ်ကောင်စီတပ်နဲ့ချင်းလန်းကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးပလန်းနဲ့မင်းတပ်မြို့မှာလည်းချင်းကြီးနောင်နဲ့မဟာမိတ်တပ်ဖွဲ့တွေကမြို့သိမ်းစစ်စင်ကြီးမြေပြင်မှာပေါ်ဆောင်နေလို့တိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
စစ်ကောင်စီကဂရီနီပြည်ဖာဆောင်မြို့နယ်တဲကနေရာ၄နေရာလောက်ကိုတရက်အတွင်းမှာ၁၀ချိန်ထက်မနည်းဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ဂရီနီတပ်မတော် KA ကပြောပါတယ်ကျွန်မအမိကနေတင်ဆက်ထားပါတယ်နိုဝင်ဘာလ၁၀ရက်နေ့ကစစ်ကောင်စီတပ်ရဲ့ဘုံးကျဲတိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဂရီနီတပ်မတော် KA ရဲ့စစ်ရေးချုပ်ဗိုလ်မှူးကြီးဖုန်းနိုင်ကအခုလိုမျိုးပြောပါတယ်
မင်းကြီးကရှေ့ချိန်ပေါ်တော့နေတဲ့နေရာမှာလင်းငါလုံးအမျိုးကျဲချတာရှိတယ်လေတခါကျဲတော့နေလုံးပေါ့တခါနေလုံးချောလေးခါကျတော့ထလုံးပေါ့အဲ့လိုရှိလုံးအဲ့လိုပေါ့တို့ဘဝတခါလေးနေလုံးရှိတယ်သုံးလုံးရှိတယ်အော်လေးလုံးရှိတယ်အကြီးကနေလုံးပဲအကြီးတော့စားပေါ့ငါးရာတလုံးထက်ပဲလုံးရှေ့တနေတုတ်ဆံမကဘုတ်ကျဲတယ်ပေါ့တည်းထဲအဲ့ဘုတ်ကျဲတဲ့နေရာကအာဝအောက်ကရရွာနမင်းမနကီရဲ့ပပူရဲ့ပေါ့နော်ဒီတလူတားနာမှာကြက်ချလည်းရှိတယ်ပေါ့ဟုတ်လားတုတ်လေးနေရာကြက်တာရှိတယ
်အဲ့ဒီနေရာတွေမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာလို့ KAC ရဲ့ချုပ်ကပြောပါတယ်စစ်ကောင်စီတပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံတယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးဖုန်းနိုင်ကဆိုပါတယ်
အဲ့မနေ့ကဟိုဝအောက်ကရရမှာတယောက်ရှက်မိတဲ့အဖိုးကြီးအယောက်ျားလေးပေါ်တော့သူတို့ရောပြကြည့်ထားတာပြန်ပြီးတော့ကြည့်တော့လေသူတို့ဆီရှော်တယ်မပါတော့ဒါမှမဟုတ်ရွာချတော့သူတို့ဆူရီမပေါ်ပြန်လဲပြီးတော့အချင်းနေပြဆိုဆက်မလာမပေါ်ကျဲတော့သူလည်းနဲ့ထိတယ်ဘာလို့မဆူရီပေါ်အစလေးပါပဲအဲ့တယောက်မထိတယ်ချက်နေရထိခဲမှုမရှိဘူးချက်နေရ
ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကလည်းလွိုက်ကော်မျိုးကနိုကိုးရွာနဲ့တရက်ပင်ရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရသား4ယောက်သေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါရယ်
ကကနေစီးရဲတဲ့မှာမို့လို့လည်းရှိနေတာပါတော့ပြီးတော့စီကောင်စီတွေလည်းစီကြောင်းတွေအလောင်းကျင်းထူလာပြီးတယ်ပြီးတော့ဆရာထက်ပါလဲတဲ့တဲ့ကြီးတွေကတာပတာတွေပြီးနေတယ်ပြီးတော့သူလည်းရှိတယ်ပြီးတယ်လည်းပတ်တယ်ကကြီးတယ်လည်းရှိတယ်
ဒါအပြင်ရှန်ဂရီနီအဆက်ဖေကွန်အရှိတ်ချန်းကကာလာရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့တာကြောင့်အရသာနှစ်ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ဂရီနီဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းရေးမှူးနှင့်ဥပညာက RFA ကိုပြောဆိုထားပါတယ်။လက်ရှိဗာဆောင်မြို့နယ်ထဲမှာရှိတဲ့နေရာအတော်များများကိုတော်လှန်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပြီးစစ်ကောင်စီတပ်ကအင်အားအနည်းငယ်ပဲရှိတော့တယ်လို့ဂရီနီတပ်မတော် KA ကပြောပါတယ်။အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါ။
ကချင်ပြည်ဖားကံမြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းတည်ဆုံခဲ့တဲ့ရုပ်အလောင်း80ကိုနယ်မြေရှင်းလင်းသူအရသားတွေကတကြိုပေးခဲ့ရပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာစစ်ကောင်စီတပ်ကအရသားနေရာကိုဖမ်းဆီးထားတယ်လို့ကရင်နီအမျိုးသားများကကွယ်ရေးတိုက် KNDF ကထုတ်ပြန်ပါတယ်။
ရရှိနေခုနားဆင်နေကြတာကတော့နိုင်ဆက်တီတာတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။နိုင်ဆက်တီတာတိုင်းရင်သတင်းတော့တွေပုံမှန်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့အစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့ VOA ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA Internet Website လိပ်စာ bambies.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအချိန်နဲ့တပြေးညီကြည့်ရှုလို့ရပါတယ် VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်လည်းကျမတို့ရဲ့ဒီ email လိပ်စာ bambies@voanews.com ကိုစာရေးသားပေးပို့လို့ရပါတယ်ရှင
်မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
်။နိုဝင်ဘာလ15ရက်တောက်ကြနေ့ View American တရဲ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါရှင်။ရုပ်သံအဖြစ်နဲ့ထုတ်လင်းပေးနေတဲ့ကျမတို့ရဲ့ဒီအစီအစဉ်တွေကိုဂျိုရုစလောက်ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းဒီ website လိပ်စာ Facebook နဲ့ YouTube တို့ကနေလည်းထုတ်လင်းပေးပါရယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ထုတ်လင်းပေးမှာပါ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါအောင်မယ်ရှင်။ဆီးရီးယားနိုင်ငံမြို့တော် Damascus အနောက်ပိုင်းနဲ့စင်ကြေဘုံဒေသတွေမှာကြာတာပြင်းတွေကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူ15ယောက်ထက်မနည်းရှိပြီးတော့ဒဏ်ရာရသူ16ယောက်လောက်ရှိတယ်လို့ဆီးရီးယားဆိုရသတင်းဌာနစာနာကပြောပါရယ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကနေဒီ Damascus အနောက်မြောက်ပိုင်းကအဆောက်အဦးနှစ်ခုကိုထိမှန်ခဲ့တယ်လို့မာဇာရက်ကွက်မှာတော့9ရက်တိုက်လူနေအဆောက်အုံကိုထိမှန်ခဲ့ပါရယ်အစ္စရေးစစ်တပ်ကတော့ဒီအဆောက်အုံတွေဟာဆီးရီးယားအခြေဆိုင်အစ္စလာမစ်ဂျီဟတ်စစ်သွေးကြွအဖွဲ့ရဲ့ဗဟုဌာနချုပ်တွေဖြစ်ပြီးတော့အခုအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဒီဂျီဟတ်အဖွဲ့ရဲ့ဌာနချုပ်နဲ့သူတို့ရဲ့တိုက်ခိုက်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်စေခဲ့တယ်ဆိုပြီးတော့ပြောပါရရှင်။နောက်ယူကရိန်းအရှေ့ပိုင်းကရွာတရွာကိုတော့ကြာတာပြင်းနေမှာရုရှားတပ်တွေကတိုက်ပိုက်ခဲ့ပြီးတဲ့နောက်ကူရကော့ဖ်မြို့ကလေးနာကိုရောက်နေပြီးဆိုပြီးတော့လည်းရုရှားစစ်တပ်ကသတင်းထုတ်ပြန်ပါတယ်။ယူကရိန်းရဲ့ဒေါနက်စ်ဒေသကဖိုနိုဆန်ကာရွာကလေးကိုရုရှားတပ်တွေသိမ်းပိုက်ခဲ့တာဖြစ်တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲဒီကမြို့မှာဒီစစ်ပွဲမဆခင်2022ခုနှစ်ကဒေသခံ2000လောက်နေထိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ယူကရိန်းလေရင်ကွင်းနဲ့လက်စစ်တပ်အားပေးစက်ရုံတွေကိုရုရှားကပစ်ခတ်ဖျက်ဆီးခဲ့တယ်လို့ယူကရိန်းကပစ်ခတ်တဲ့ဒရုန်းတွေက88စင်ကိုပစ်ချကြားပြတ်ပစ်ချနိုင်ခဲ့တယ်ဆိုပြီးတော့လည်းဒီရုရှားအစိုးရRNA သတင်းဌာနကပြောပါရရှင် ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင် View American တန်ရဲ့နိုဝင်ဘာလ15ရက်တောက်ကြမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်ကျူရူဆလောင်ပြင် view ရဲ့ internet website လိပ်စာကနေလည်းနားဆင်ကြည့်ရှုလို့ရပါတယ် view ကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင် view ပရိသတ်များအားလုံးဘေးရန်ရဲ့ပေါင်းကကင်းဝေးကြပါစေကျမခင်ဗျထွေးပါရှင်